Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်မေလ10ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို light meter 24.50 နဲ့ light meter 190ပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ပေးနေပါပြီကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
ကျွန်တော်ကတော့တားညူပါဒီနေ့မနေ့ကြီးညာပြိမဲ့သတင်းတွေထဲမှာတော့ဒီယူကရိန်းနိုင်ငံဘတ်မြူဒေတာအနောက်ချမ်းနဲ့အနောက်မြောက်ပိုင်းမှာရှိတဲ့ဒေတာနှစ်ခုထက်မနည်းကိုရုရှားကသိမ်းယူခဲ့ရဆိုပြီးတော့ရုရှားဘက်ကထုတ်ပါတယ်။နောက်အမေရိကန်ပြည်တော်စုမှာဖရက်ဆူရကချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးဝေဖို့သဘောတူညီချက်မရလာဘူးဆိုလို့ရှိရင်အမေရိကန်ပြည်တော်စုရောကမ္ဘာစီးပွားရေးအတွက်ပါဒီစီးပွားရေးနဲ့ဗန်ဒိုင်းဆိုင်ရာကတ်ဆိုးကြီးတည်းကကြုံရနိုင်တယ်ဆိုပြီးတော့အမေရိကန်ဗန်ဒိုင်းဝန်ကြီးကသတိပေးပါတယ်။စားတဲ့ဒီသတင်းတွေကိုဥတမောင်တန်းနဲ့အတူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုသားညုံကြီးဒီကနေ့မကြခင်ကြားကြရတော့မယ်သတင်းဆောင်ပါတဲ့အစီအစဉ်တွေထဲမှာဆိုရင်တော့
အွန်လိုင်းမှာငွေကြီးလေရဲလုပ်ငန်းတွေကိုခိုင်းစီခြင်းခံထားရတဲ့အင်ဒိုနီးရှား20ရောက်ဟာဒေလာ6ရက်နေ့တွေ
အခုကြားခဲ့ရတာကတော့မြန်မာထိုင်းနဲ့ဇာတ်ရောက်အင်ဒိုနီးရှားနိုင်ငံသား20ရဲ့သတင်းဖြစ်ပါတယ်အပြည့်စုံကိုသတင်းတွေအပြည့်ဒီမိုကရေစီဆွေးနွေးကမှတိုင်မီမှာကြားရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူကမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့နဲ့ထိတ်တရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တို့တင်ပြပေးကြပါဦးမယ
်ယူကရိန်းနိုင်ငံဘတ်မြူဒေတာအနောက်ချမ်းနဲ့နောက်မြောက်ပိုင်းဒေတာကဒေတာနှစ်ခုထက်မနည်းရုရှားတပ်ကသိမ်းပိုက်ယူနိုင်တဲ့ကဲဆိုပြီးတော့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်အသေးစိတ်ကတော့ပြောဆိုတာမရှိပါဘူးရုရှားတပ်တွေဟာလွန်ခဲ့တဲ့24နှစ်အတွင်းမှာပင်လယ်နဲ့အပေါ်ကယူကရိန်းအဝေးဒိန်း drone 22စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းပိုင်ရဲ့အတွက်မှာလည်းနောက်ထပ် drone 10စင်းကိုရုရှားတပ်ကဖျက်ချနိုင်ခဲ့တယ်လို့ရုရှားပြောခွင့်ရသူကဆိုပါတယ်ဒီထုတ်ပြန်ချက်ပေါ်မှာလည်းတိကျတည်ပြလို့တော့မရသေးပါဘူးတချိန်ထဲမှာတော့ရုရှားတပ်တွေဟာ Bakhmut ဒေသမှာ Phosphorus ဒီမီးစုံဓာတ်တွေအသုံးပြုတယ်ဆိုပြီးတော့ယူကရိန်းထူးတပ်ဖွဲ့ကစနေနေ့တုန်းကဆွဆွဲထားပါတယ်သူထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းထဲမှာတော့မြို့ပေါ်ကိုကျလာတဲ့ KN တွေကနေပြီးတော့စမ်းကြတဲ့အဖြူအောင်မီးပန်းတွေမြင်နေရပါတယ်ဒီဗီဒီယိုနဲ့ပတ်သက်လို့တိကျတီပြချက်တွေသတင်းချက်လက်တွေမသိရသေးပါဘူး။နိုင်ငံတကာဥပဒေတွေမှာတော့အရက်သားတွေနေထိုင်တဲ့ဒီအရက်သားတွေစုစုစည်းစည်းရှိနေတဲ့နေရာတွေမှာအဖြူအောင်မီးစုံတက်ဒါမှမဟုတ်မီးလောင်ကျွမ်းစီတဲ့လက်နက်တွေအသုံးပြုမှုကိုကန့်သတ်ထားပါတယ်။ရုရှားတပ်ဘက်ကတော့ဒါကိုတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့အရင်တုန်းကတော့အခုလိုပဲဒီရုရှားကမီးစုံပါတဲ့လက်နက်ကိန်းအသုံးပြုတယ်ဆိုတော့ယူကရိန်းရဲ့ဆွဆွဲချက်တွေကိုတော့ညှဉ်းဆန့်ခဲ့ပူပါတယ်ခင်ဗျာ
။မကြမီတုန်းကအီရန်ကဖမ်းဆီးလိုက်တဲ့ယေနန်ဒင်သင်္ဘောနစီယာဟော်မစ်ရေလက်ကြားကအဓိကစိတ်ကမ်းမြို့တစ်မြို့မှာကြောက်ချထားတာကိုဂျော်ဒူးကနေရိုက်တဲ့တပ်ပုံတွေအရတွေ့ရပါတယ်။အီရန်တိုင်းကဟော်မိုကန်ပြည်နယ်ကစိတ်ကမ်းရေတပ်အခြေစိုက်စခန်းနီးဘန်ဒါအပတ်ရဲ့တောင်ဘက်မှာကြောက်ချရထားတာကို AB သတင်းဌာနကစစ်စစ်ကြည့်ရှုခဲ့တဲ့တပ်ပုံတွေမှာစနေနေ့ကတွေ့ရတာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့အီရန်နိုင်ငံအကြားတင်းမာမှုကြီးထွားလာနေတဲ့အချိန်မှာအခုလိုယေနန်တင်သင်္ဘောနစီကိုဖမ်းဆီးလိုက်တဲ့ဖြစ်ရပ်ကဖြစ်လာခဲ့တာဖြစ်ပါတယ်။အရင်တုန်းကတော့အနောက်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းတဲ့အခါမှာအဒီလိုသိမ်းဆီးလိုက်တဲ့သင်္ဘောတွေကိုအပေးယူလုပ်စရာဖြစ်အီရန်ကအတုံးသုံးချတတ်ပါတယ်။အခုဖမ်းဆီးလိုက်တဲ့သင်္ဘောနစီမှာတစ်စီးကမာရှယ်ဂျွန်းအလန်တင်ထားပြီး American Swine Company Chevron Corporation အတွက်ကူဝိတ်နိုင်ငံကနေယေနန်စိမ်းတွေကိုသယ်လာတဲ့သင်္ဘောဖြစ်ပြီး AB 29နေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။မျိုးပြအမိရှိနောက်တစ်စည်းကတော့ပနားမနိုင်ငံအလန်တင်ထားပြီး UAE နိုင်ငံဒူဘိုင်းကနေ UAE နိုင်ငံရဲ့အရှေ့ဘက်ကမ်းဖူဂျာရာမြို့ဦးအသွားမှာအီရန်ဒေါ်လာရဲ့အဆောင်တက်တွေကဖမ်းဆီးလိုက်တာပါ။လွန်ခဲ့တဲ့တနေ့လုံးကတော့အီရန်ဂျီနန်တွေကိုတင်ဆောင်လာတဲ့စင်ကာပူမှာကြောက်ချထားရကပျောက်သွားခဲ့မှုပါတဲ့။ဆူရက်စ်ရာဂျန်တေမောကိုအမေရိကန်အာဏာပိုင်တွေရဲ့အမိန့်အရဖမ်းဆီးလိုက်တယ်လို့ Financial Times ကလည်းရေးခဲ့တယ်လို့ရေချောင်းသွားလာမှုထောက်လှမ်းရေးလုပ်ငန်းတွေလုပ်တဲ့ပုဂ္ဂလိကအဖွဲ့ Ambre ကလည်းပြောပါတယ်။အခုလိုအီရန်ကဖမ်းဆီးထားတာတွေကအရင်တုန်းကဖြစ်ရတွေနဲ့ဆက်ဆက်နေပုံရပြီမဲ့အီရန်ကတော့တိတိကျကျဖော်ပြမထားတဲ့တရားရုံးတရုံးရဲ့အမိန့်အရနီယိုဗီသင်္ဘောကိုဖမ်းလိုက်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
စီးရီးယားနိုင်ငံကိုအဖွဲ့ဝင်ဖြစ်နေပြန်ပြီးတော့လက်ခံဖို့ RF အဖွဲ့ချုပ်ကအခုတနင်္ဂနွေနေ့မှာသဘောတူဆုံးဖြတ်လိုက်ကြပါတယ် RF အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေပြီးတော့စီးရီးယားကို12နှစ်ကြာရပ်ဆိုင်းထားတာဖြစ်ပြီးတော့အခုနောက်ဆုံးဆုံးဖြတ်ချက်ကြောင့်ဒေသတွင်းမှာအပေကံဖြစ်နေတဲ့စီးရီးယားသမ္မတဘာရှားအာဆတ်ကိုနေရာပြန်ပေးလိုက်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လာပါတယ်ကတ္တနိုင်ငံလိုမျိုး RF အဖွဲ့ချုပ်အတွက်မှာဩဇာကြီးတဲ့နိုင်ငံတချို့ကတော့စီးရီးယားကိုပြန်လက်ခံဖို့ကန့်ကွက်ထားပေမဲ့အခုဒီတနင်္ဂနွေနေ့အစည်းအဝေးကိုတော့သူ့ရဲ့နိုင်ငံရေးဝန်ကြီးကိုဆေးလွတ်ခဲ့တာမျိုးမရှိပါဘူး။ ကယ်ရိုမြို့မှာကျင်းပတဲ့အဲ့ဒီအစည်းအဝေးကိုတော့အရက်အဖွဲ့ချုပ်အဖွဲ့ဝင်22နိုင်ငံတဲက73နိုင်ငံကပဲသူတို့ရဲ့နိုင်ငံကြေးဝန်ကြီးတွေကိုဆေးလွှတ်ခဲ့ပါတယ်ပုံမှန်အဖြစ်ဆိုရင်တော့ RF အဖွဲ့ချုပ်တွေမှာဆုံးဖြတ်ချက်တွေကိုအားလုံးသဘောတူချမှတ်လို့ရှိပေမဲ့တခါတရံမှာတော့အများဆန္ဒမဲခွဲပြီးတော့ဆုံးဖြတ်တာမျိုးလည်းရှိပါတယ်။ Syria နိုင်ငံနဲ့ပတ်သက်လို့တော့ RF နိုင်ငံတွေအကြားမှာအားလုံးသဘောတူညီမှုဆိုတာမျိုးမရှိသေးပါဘူး။ Syria ကို RF အဖွဲ့ချုပ်ကပြန်လက်ခံမယ်ဆိုတဲ့ဆုံးဖြတ်ချက်ထဲမှာပဲ Syria ပြည်ပခကိုကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်2254အတိုင်းနိုင်ငံအရေးဖြည်းဖြည်းချင်းအပြည့်ထုတ်နိုင်ဖို့အတွက်အရက်ဒီ RF အစိုးရတွေကဆက်ပြီးတော့ဆွေးနွေးသွားကြမယ်ဆိုတာကိုလည်းထည့်သွင်းအတည်ပြုထားပါတယ်။ဒီမတက်ခင်ကတော့ဆီးရီးယားကိုအရက်အဖွဲ့ချုပ်ထဲပြန်လက်ခံမဲ့လမ်းပြမြေပုံတက်ကူဒီသာတွင်းထိတ်တန်းတန်တမန်တွေဂျော်ဒန်နိုင်ငံမှာစုဝေးပြီးတော့ဆွေးနွေးခဲ့ကြပါသေးတယ်။လာမယ့်မေလ19ရက်နေ့မှာတော့အရက်အဖွဲ့ချုပ်ရဲ့ထိပ်သီးညီလာခံကိုဆော်ဒီအာရေဗျနိုင်ငံမှာကျင်းပဖို့ရှိနေပါတယ်ခင်ဗျာ
။ယေမန်လူမျိုးနေရာကျော်ဟာဆူဒါန်နိုင်ငံစိတ်ကန်းကနေဆော်ဒီအာရေဗျနိုင်ငံဂျာရတ်စိတ်ကန်းမြို့ကိုတင်းငွေတွေကစားရောက်လာကြပါတယ်။သူတို့ဟာပင်လယ်ရေကြောင်းလိုက်ရဆူဒါန်ကနေဆော်ဒီအာရေဗျနိုင်ငံကိုပို့ဆောင်ပေးခဲ့ရမှာနောက်ဆုံးရောက်ရှိလာကြသူတွေပါ။ဆူဒါန်နိုင်ငံတွင်စစ်တပ်နှင့်ပြည်သူစစ်အကြတိုက်ပွဲတွေကနေလူပေါင်း 8,000 လောက်နေနေကိုဆော်ဒီအာရေဗျနိုင်ငံကခေါ်ထုတ်ပေးခဲ့ပြီးဖြစ်ပါတယ်။သူတို့ဟာယေမန်ကိုစင်းလုံးကနေရင်းနဲ့ဆက်လက်ထွက်ခွာသွားကြတယ်လို့ဆော်ဒီတာဝန်ရှိသူတွေကပြောပါတယ်။အဓိကအားဖြင့်တော့နိုင်ငံသားသားတွေကိုဆူဒါန်နိုင်ငံကနေထုတ်ပေးနေတာဖြစ်ပါတယ်။အခြားနိုင်ငံတစ်ခုရဲ့နိုင်ငံသားလည်းရရှိထားတဲ့ဆူဒါန်နိုင်ငံသားတွေ NGO တွေမှာအလုပ်လုပ်နေတဲ့ဆူဒါန်နိုင်ငံသားတွေနဲ့ဆော်ဒီမှာနေထိုင်ခွင့်လက်မှတ်ရပြီးဆူဒါန်နိုင်ငံသားတွေကိုလည်းခေါ်ထုတ်တဲ့အထက်မှာပါဝင်ကြပါတယ်။မျိုးတော်ခါတွန်းနဲ့တခြားမျိုးတွေကနေဆူဒါန်နိုင်ငံသားတွေဟာတောင်းချီထွက်ပြေးနေကြရတာပါဆူဒါန်နိုင်ငံမှာရှိတဲ့ဆေးရုံ၃ပုံ၂ပုံကျော်ကိုပိတ်ထားပြီးတိုက်ခိုက်နေကြသူတွေကလည်းပစ္စည်းတွေရှားပါလာတဲ့အတိုင်းလူရက်နေကြပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 MHz 5.40kHz 14.3 MHz 5.51kHz 5.89 MHz 5.89 MHz နဲ့ LINE မီတာ 190kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ရဲ့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ခင်ဗျာအမေရိကန်ပြည်တော်စုမှာဖရယ်အစိုးရကချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးဝေဖို့တမရဂျိုးဘိုင်ဒန်အစိုးရနဲ့အမေရိကန်လွှတ်တော်ကြားမှာသဘောတူညီမှုမရဘူးဆိုရင်တော့အမေရိကန်ပြည်တော်စုနဲ့ကမ္ဘာစီးပွားရေးအတွက်စီးပွားရေးနဲ့ဗန္ဒိုင်းဆိုင်ရာကတ်ဆိုးကြီးတက်ကိုကြုံရနိုင်တယ်ဆိုပြီးတော့အမေရိကန်ဗန္ဒိုင်းဝန်ကြီးဂျနက်ယယ်လင်းကသတိပေးပါတယ်အမေရိကန်အစိုးရအတွက်အသုံးစရိတ်တွေဟာလာမယ့်ဂျွန်လအစောပိုင်းမှာပြတ်တောက်သွားနိုင်တယ်လို့ဗန္ဒိုင်းဝန်ကြီးယယ်လင်းက ABC သတင်းဌာနနဲ့မေးမြန်းခန်းအတွက်မှဖြေဆွေးပါတယ်အမေရိကန်ဆူရအနေနဲ့ချေယူနိုင်တဲ့ပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 31.4 ထရီလီယံဟာပြီးခဲ့တဲ့ဇန်နဝါရီလထဲမှာသတ်မှတ်ပမာဏပြည့်သွားပြီးတဲ့နောက်ပိုင်းကျွေးမီတွေကိုပေးနိုင်မှုအတွက်အမေရိကန်ဗန္ဒိုင်းဌာနအနေနဲ့အစွမ်းကုန်စွမ်းဆောင်ကြိုးပမ်းခဲ့ပေမဲ့သူတို့လုံနိုင်စွမ်းကဒါအကုန်ပါပဲလို့ဗန္ဒိုင်းဝန်ကြီးယလင်းကပြောပါတယ်။အဆိုအသုံးစိတ်တွေမပေးနိုင်တော့တဲ့ရက်မကြခင်ရောက်လာတော့မယ်ဆိုပြီးတော့ဗန္ဒိုင်းဝန်ကြီးကသတိပေးပါတယ်။ဒီအကြက်တဲကြီးကိုကြော်လာနိုင်ဖို့ဆွေးနွေးဖို့အတွက်သမ္မတဘိုင်ဒန်ကတော့အင်္ဂါနေ့မှာလွှတ်တော်ထိပ်ပိုင်းခေါင်းဆောင်တွေကိုအေးပြီးတော့ကိုဖိတ်ကြားထားပါတယ်။အကန့်အသတ်ချွင်းချက်မထားဘဲနဲ့အစိုးရချေယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ကိုတိုးပြီးဖို့သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားတာပါလူမှုရေးအစီအစဉ်တွေနဲ့ဥရယာတီထိန်းချုပ်ရေးဆိုင်ရာအစိုးရရဲ့အသုံးစရိတ်တွေကိုဖြတ်တောက်ရမယ်ဆိုတဲ့သတ်မှတ်ချက်ထားပြီးတော့အစိုးရကြွေးမိယူနိုင်တဲ့ပမာဏကိုတစ်နှစ်တာတိုးမြှင့်ဒီလွှတ်တော်ကအောက်လွှတ်တော်ကနေပြီးတော့အတည်ပြုပေးခဲ့ပါတယ်ဒါပေမဲ့လည်းဒါကိုအမေရိကန်အစိုးရနဲ့ဒီမိုကရက်လွှတ်တော်အမတ်တွေကတော့ကန့်ကွက်ထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာလာဒါမျိုးဒေါင်းနင်းလမ်းမှာကျင်းပတဲ့နန်းတက်နေ့လယ်စာစာပွဲကိုတက်ရောက်ခဲ့ပြီးဗြိတိရှ်နိုင်ဝင်ကြီးချုပ်နဲ့သူ့ဇနီးအက်ရှာဒါမာတီတို့ကိုတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတကရောနဲ့အတူသူ့မြေမှဖီနီဂန်ဘိုင်ဒန်နဲ့အတူပါသွားပြီးဧည့်သည်တွေနဲ့စကားစမီပြောဆိုခဲ့ကြပါတယ်။ဧည့်သည်ဖြစ်ဖိတ်ကြားခံထားသူအများစုကရရွာအတိုက်ဝင်းရဲ့သူရဲကောင်းတွေယူကရိန်းပြည်သားစုတွေနဲ့လူငယ်အုပ်စုတွေဖြစ်တယ်လို့ဗြိတိန်အစိုးရကပြောပါတယ်။ချားစ်ပင်ရဲ့နန်းတက်ပွဲကိုဂုဏ်ပြုတဲ့အနေနဲ့ဗြိတိန်နိုင်ငံတလော့လန်းတွေပေါ်မှာပွဲမျိုးမျိုးဆင်နွှဲနေကြတယ်လို့ပြောပွဲစားတွေလည်းထွက်နေကြပါတယ်။အခုလိုရက်ရွာအတိုက်ဝင်းအတွင်းအတူတကွတွေ့ဆုံနေလဲစားစားကြတာဟာဗြိတိရှ်ယူရာဖြစ်ပါတယ်။ဒီလိုနေလဲစားစားပွဲတွေကိုတော့ဘင်ချားဆန်မီဗျာကမလာတို့တက်ရောက်တာတော့မရှိပါဘူး။သူတို့အစားဘရင်ရဲ့မွေးချင်းပေါ်ပေါ်တွေဖြစ်ကြတဲ့အေဒီပါရာမျိုးစားအက်ဒဝတ်နဲ့မင်းသမီးအန်နိုဟာသူတို့ကျင်းရော်တွေနဲ့အတူနေလဲစားစားပွဲတွေကိုတက်ရောက်ကြပါတယ်။ဒင်းဂရီနိညတုံးကတော့ဝင်းစာရဲတိုက်မှာဖြောပြေးပွဲရှိခဲ့ပြီးကတီပယ်ရီ၊လီယိုနယ်ရီရှီနဲ့1990ခုနှစ်တွေအတွင်းက Take That the DY တို့ကဖြောပြခဲ့ကြပါတယ်။ဝီလမ်မင်းသားကလည်းမင်ကွန်းစကားပြောကြခဲ့ပါတယ်။
ပင်လယ်ပင်လယ်ော်ထဲမှာဖြစ်ထွန်းနေတဲ့ cyclone mucha အပူပိုင်းမုန်တိုင်းဟာမေလ13ရက်နေ့ညနေပိုင်းနဲ့မေလ14ရက်နေ့နေ့လယ်ပိုင်းအကြားမှာပြင်းထန်တဲ့မုန်တိုင်းတစ်ခုဖြစ်နေမြန်မာကမ်းရိုးတန်းကိုဝန်ရောက်နိုင်တယ်ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကမေလ9ရက်နေ့မှာခန့်မှန်းချက်ထုတ်ပါတယ်။ပင်လယ်ပင်လယ်ော်အရှေ့တောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်မေလ8ရက်နေ့မေလ12ရက်နေ့တွေမှာတော့အက်ဒမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးတော့ဒီအပူပိုင်းမုန်တိုင်းငယ်ဟာမကြာခင်မှာ cyclone မုန်တိုင်းတစ်ခုဖြစ်နေအားကောင်းလာနိုင်တယ်ဆိုပြီးတော့IMD အိန္ဒိယမိုးလေဝသဌာနကသတိပေးပါရယ်မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးတော့အိန္ဒိယနိုင်ငံထက်ဒီမြန်မာနိုင်ငံဘက်ခြမ်းတဲ့ကိုမုန်တိုင်းကုန်းတွင်းဝင်နိုင်တယ်ဆိုပြီးတော့ခန့်မှန်းထားပါရယ်ဒါပေမဲ့လည်းလေကြောင်းပြောင်းလဲသွားနိုင်တယ်လို့လည်းတွက်ဆထားပါရယ်ကန်ယူဒါမှာရှိတဲ့အိန္ဒိယပြည်နယ်တချို့ကတော့အိန္ဒိယအာဏာပိုင်တွေကအရေးပေါ်အနေအထားပြင်ဆင်ထားပါရယ်မြန်မာနိုင်ငံမှာလည်းသဘောကပ်ပြီးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီအရေးပေါ်စည်းဝေးတရက်ကိုခေါ်ယူခဲ့ပြီးတော့အဲ့ဒီအစည်းအဝေးကိုမြန်မာစစ်ကောင်စီရဲ့ဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတယောက်မေကွန်ပြောဆိုခဲ့တယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာ2008မီလာလုံးကတော့နာဂစ်ဆိုက်ကလုန်းမုန်တိုင်းကြောင့်လူပေါင်း3000ကျော်သေဆုံးခဲ့တဲ့အထိအဆိုးဝါးဆုံးသဘောကပ်ပြီးအန္တရာယ်ဆက်ရောက်ခဲ့ပူးပါရတယ်။သဘောကပ်ပြီးအန္တရာယ်ဆိုင်ရာစီမံပြင်ဆင်မှုတွေနဲ့မုန်တိုင်းပြီးကစေးလုပ်ငန်းတွေအားနည်းချက်ကြောင့်အဲ့ဒီကာလစစ်အစိုးရဟာအပြင်းထန်ဝေဖန်ခြင်းခံခဲ့ရပါတယ်ခင်ဗျာ
။မြန်မာဘောလုံးအသင်းကကမ်ဘောဒီးယားအသင်းကိုနှခုခုမရှိနဲ့တနင်္ဂနွေနေ့ကအနိုင်ရရှိလိုက်တဲ့အတွက်အင်းရှင်ကမ်ဘောဒီးယားအမျိုးသားအသင်းဖို့အရှိတောင်အားရှောင်းအောက်ဆိုင်ပြိုင်ပွဲဘောလုံးပွဲဆီမီဖိုင်နယ်အဆင့်ကိုရောက်ရှိဖို့အတွက်အခွင့်အလမ်းနှဲသွားပြီဖြစ်ပါတယ်။ဒီပွဲသာအနိုင်ရခဲ့ရင်ကမ်ဘောဒီးယားအသင်းကဆီမီဖိုင်နယ်တက်ခွင့်ရသွားမှာပါ။ဒါပေမဲ့မြန်မာအသင်းကပထမပိုင်းမှာတည်းနှစ်ဂိုးသွင်းလိုက်ပြီးအောင်းနိုင်သွားခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်မြန်မာဟာဒုတိယနေရာကိုရရှိသွားပါတယ်အုပ်စုထဲမှာ။အင်ဒိုနီးရှားအသင်းက6မှတ်နဲ့ပြုံးပွဲမရှိဥဆောင်နေပါတယ်။နောက်ဆုံးပွဲဖြစ်မြန်မာကဖိလစ်ပိုင်နဲ့ကစားဖို့ကြံနေသေးပြီးကမ္ဘောဒီးယားကတော့အင်ဒိုနီးရှားနဲ့ကစားရမှာပါတီမိုလက်စတီကိုတနင်္ဂနွေနေ့က3ခုဂိုးရှိနဲ့အနိုင်ရလိုက်တဲ့အတွက်အင်ဒိုနီးရှားကတော့ဆီမီဖိုင်နယ်တက်ဖို့တေချာသွားပြီဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့သူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကနေပါထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နေပါတယ်။အခုဆက်လက်ပြီး Democracy ဆွေးနွေးကောင်းကိုမလွှင့်ထုတ်မီမှာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်မြန်မာဘက်ကရွှေကုတ်ကိုဒူးဆိုက်စခန်းဟာ internet ပေါ်ကနေလိမ့်လည်ပြီးအရှိတောင်အရှာကလူတွေကိုဖျားယောင်းခဲ့ရမှာထင်ရှားတဲ့နေရာတစ်ခုဖြစ်နေပါတယ်။ဒီထက်မှာအင်ဒိုနီးရှားနိုင်ငံသားတွေကလည်းအပြားယောင်ခံခဲ့ရတာပါသူတို့လွတ်မြောက်လာတဲ့အခြေအနေကိုမအေးမာကခုလိုသတင်းတင်ပြထားပါတယ
်အရှိတောင်အာရှမှာလူကုန်ကူးမှုတွေတိုးလာတဲ့အခြေအနေအောက်မှာပဲမြန်မာနိုင်ငံမှာစိုက်ဘာလိမ်လည်မှုနဲ့လူကုန်ကူးခံရတဲ့အင်ဒိုနီးရှားနိုင်ငံသား20လွတ်မြောက်လာကြောင်းအင်ဒိုနီးရှားတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်သူတို့တွေဟာတိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီခရိုင်ရွှေကုတ်ကိုဆိုတဲ့နေရာမှာရှိတဲ့ဒူးစရိုက်နဲ့လောင်းကစားတွေလုတ်တဲ့နေရာမှာရောင်းစားခံရတာဖြစ်ပြီးသူတို့လွတ်မြောက်ဖို့အတွက်မိသားစုတွေကနေတဆင့်အင်ဒိုနီးရှားအစိုးရကိုအကူအညီတောင်းခံခဲ့တာပါ၈လကြာတဲ့အထိဒူးစရိုက်ခိုင်းနေရဲ့လက်ထဲမှာနေထိုင်ရပြီးတဲ့နောက်သူတို့တွေဟာမေလ6ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ကြောင်းမြန်မာရွှေပြောင်းလူသမားရေးဆောင်ရွက်သူဦးမိုးကျိုးကအခုလိုပြောပါတယ
်ဒူးစရိုက်ခိုင်းနေရနေပြီးတော့လိမ်လေလေထားပြီးအကြက်ကင်ချင်းချောက်ပြီးတော့အွန်လိုင်းမှာငွေကြီးလိမ်လေတဲ့လုပ်ငန်းတွေကိုခိုင်းစီချင်းခံထားရတဲ့အင်ဒိုနီးရှား20ရောက်ဟာဒီလ6ရက်နေ့တည်းကထိုင်းနိုင်ငံကကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ကရင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရွှေကုတ်ကမြို့တစ်နဲ့အခြားသောမြို့တစ်တွေမှာတရုတ်နိုင်ငံသားတွေကအခြေစိုက်ထားပြီးတော့အဲ့ဒီမှာရှိတဲ့ BTS ဆိုတဲ့နေကြားဆောင်တက်တဲ့တရုတ်နိုင်ငံသားတွေပူးပေါင်းပြီးတော့online မှာနေနေတဲ့လုပ်ငန်းတွေကိုထိုင်းစီတဲ့နေရာမှာစားဆောင်ငွေမြန်မာရမယ်ဆိုပြီးတော့အမျိုးသားတွေအမျိုးသမီးတွေကိုတုံ့ပန်းတပွဲလူကုန်ကူးပြီးတော့လူရာကိုခိုက်စေနေတာဖြစ်ပါတယ်။အခြားတွေကိုလည်းစကားစကားတိတဲ့နဲ့သူတို့အခွန်တုံများစွာနိုင်ငံများစွာရရှိထားတာဖြစ်တဲ့အတွက်မတိကျိုးချုံပြုနေတာဖြစ်ပါတယ်။
အဲ့ဒီနေရာမှာအင်ဒိုနီးရှားနိုင်ငံသားတွေလိုမျိုးအလားတူလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေအများကြီးရှိနေသေးတယ်လို့လည်းပြောပြပါဗျ။
အခြားခြားသောနိုင်ငံသားတွေဒီတာမကမိခင်မြန်မာနိုင်ငံသားတွေတွေလည်း တုံမန်းတပွဲလူအပ်တယ်လူခိုင်းစီပြီးတော့သူတို့ကအဲ့ဒီလုံမှမလုံချင်ဘူးဆိုရင်လူစားရှာခိုင်းတာငွေအမောက်ပမာဏအများကြီးနဲ့လာပြီးရွေးတော့မှသာအဲ့ဒီလောက်ကနေပြီးတော့လုတ်ကင်းတဲ့ပုံစံရှိ
ပါပြန်လဲလွတ်မြောက်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာအလုပ်ရဖို့အတွက်စူးစမ်းရင်းနဲ့ကုမ္ပဏီတစ်ခုပြီးတစ်ခုလက်လွဲရောင်းစားတာကိုခံရပြီးတခြားသူတွေကိုပြန်ပြီးလိန်လေတဲ့အလုပ်တွေကိုလုပ်ခဲ့ရပါတယ်။ခိုင်းစေတဲ့ရာဇဝတ်ခိုင်းကသူတို့လိုချင်တဲ့လိန်လေထားတဲ့ငွေကိုမရဘူးဆိုရင်သူတို့ကိုကျင်ဆက်တင်နဲ့တို့တာလက်ထိတ်ခတ်ပြီးရိုက်နှက်တာအစာရေစာမပေးဘဲအခန်းပိတ်လောင်ထားတာတွေနဲ့ဤမျိုးစုံလောက်တာကိုခံခဲ့ရတယ်လို့ဆိုပါတယ်။အခုလိုမျိုးအွန်လိုင်းငွေလိန်ခိုင်းမှာခိုင်းစေခံရတဲ့အင်ဒိုနီးရှားနိုင်ငံသားတဦးအစိုးရထံအကူအညီတောင်းထားတဲ့ရုပ်သံဖိုင်ဟာပြီးခဲ့တဲ့လကလူမှုကွန်ရက်မှာပြန့်နှံ့သွားခဲ့ရကနေအင်ဒိုနီးရှားပြည်သူတွေကအဲ့ဒီလူတွေကိုကယ်တင်ပေးဖို့အစိုးရကိုဖိအားပေးတောင်းဆိုခဲ့ကြပါတယ်။ဒီလိုဖိအားပေးခံရပြီးတဲ့နောက်သမရဂျိုကိုဗီဒိုဒိုကိုတိုင်ကထိုင်းမြန်မာနယ်စပ်ဒေသကလူမောင်ခိုကူးသူတွေကိုအာတုံခွန်ဆိုင်စုံစမ်းခိုင်းရင်းနဲ့ကယ်တင်နိုင်ခဲ့တာဆိုပြီးအင်ဒိုရဲတပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူရဲအရာရှိဆန်ဒီနေရိုဟိုကပြောကြားခဲ့ပါတယ်လက်တလုံးမှာတော့ဒီဒူးဆိုင်ခိုင်းနေရှိတဲ့နေရာဟာကရင်ပြည်နယ်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့နေရာဖြစ်ပြီးဆယ်စုနှစ်နှစ်ခုကျော်ကတည်းကဒီလိုလုပ်ငန်းတွေလုပ်ကိုင်နေတာဖြစ်ပါတယ်ရှင
်ဒါကတော့ရွှေကုကိုရောက်အင်ဒိုနီးရှားနိုင်ငံသားတွေရဲ့အတွေ့အကြုံကိုမယေးမှာကတင်ပြခဲ့တာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေလည်းကဒီမိုကရေစီရေးရာဆွေးနွေးကောင်းကိုတင်ဆက်ချင်ပါတယ်စစ်ကောင်စီဖိနှိပ်မှုတွေအသက်အန္တရာယ်တွေစတာတွေရင်ဆိုင်နေကြပြီမဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေကိုမှန်မှန်ကန်ကန်တင်ပြနိုင်ရေးအတွက်လွတ်လပ်တဲ့သတင်းဌာနအနေနဲ့အစဉ်တစိုက်စူးစမ်းနေတဲ့အကြောင်းမြန်မာနောက်အဒီတာချုပ်ကိုဆွေဝင်းက VOA ကိုပြောပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းဌာနတွေရဲ့အခန်းကဏ္ဍဘလောက်အရေးပါပါသလဲ။မေလ3ရက်နေ့မှာကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထူးအစည်းအဝေးဖြစ်မြန်မာဒီမိုကရေစီရဲ့ကဏ္ဍမှာမြန်မာနောက်အဒီတာချုပ်ကိုဆွေဝင်းကိုမတ်အင်ဂျင်နိုင်ငံ Zoom ကနေအခုလိုဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့အချိန်မှာသတင်းမီဒီယာတွေကိုသူကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အတွက်ပေါ့နော်မြန်မာနောင်းလို့သတင်းမီဒီယာတွေအနေနဲ့ကအခုဆိုပြည်ပမှာပြောင်းပြီးတော့အခြေစိုက်ခဲ့ရတယ်။အခုအဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပဋိပက္ခတွေကြီးထွားလာနေတဲ့အခြေအနေမှာမြန်မာနောင်းလို့ဒီသတင်းမီဒီယာဌာနတစ်ခုအနေနဲ့ကဒီမြေပြင်မှာဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုပုံစံမျိုးနဲ့သတင်းတွေယူနေလဲရှင့်
အဓိကကတော့ကျွန်တော်တို့ဒီဟိုကျွန်တော်တို့မြေပြင်မှာလည်းသတင်းတော့တချို့ရှိပါတယ်เนาะဒါလုံခြုံရေးကတော့ကျွန်တော်တို့ဒီဟိုဘယ်မှာဘလို့တာဝန်ထမ်းဆောင်နေကြရလဲဆိုတော့ထုတ်ဖော်ပြောလို့မရဘူးပေါ့เนาะဆိုတော့ကျွန်တော်တို့ပြည်တွင်းမှာလည်းသတင်းတော့တွေကနေပြီးတော့မှဒီအာဂျိုမန်တန်ကိုသတင်းတွေဆက်လက်ပြီးတော့ဟိုရယူနေရှိပါတယ်နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဟိုမြန်မာနိုင်ငံပြည်ပနေပြီးတော့မှတခါလေပြည်တွင်းကိုဒီမျိုးစုံနဲ့ဆက်သွယ်ပြီးတော့မှမေးမြန်းနေရလည်းရှိပါတယ်။ဆိုတော့အပိုင်းမှာကျွန်တော်တို့အဖို့ကတော့ဒီသတင်းအချက်လက်တွေကမှန်ကန်မှုရယ်နောက်ပြီးခိုင်မာမှုရယ်နောက်ခါကျတော့အသေးစိတ်အချက်လက်တွေရရှိမှုအတွက်ဟိုကျွန်တော်တို့ကြိုးစားနေရတဲ့အပိုင်းကိုကျွန်တော်တို့တွေ့ရတယ်။အခုတမကျဟိုအပေါ်ရန်အားဖြင့်ကြည့်မယ်ဆိုလို့ရှိရင်တော့ဘာတွေ့ရလဲဆိုတဲ့ခါကျတော့ဒီအခုကစစ်ပွဲသတင်းတွေကပဲအဓိကလွှမ်းမိုးနေတဲ့ခါကျတော့ဒီစစ်ပွဲမှာဟိုပါဝင်နေတဲ့တော်လိုင်းအင်အားစုတွေရဲ့ဟိုပြပူတွေရဲ့အချက်လက်တွေရဲ့ဒါတွေကတော့အဓိကသတင်းခန့်မှတ်တွေကိုလွှမ်းမိုးနေတာပေါ့နော်ဆိုတော့ဒီတော်လိုင်းအင်အားစုတွေကိုလည်းကျွန်တော်တို့ကယုံကြည်မှုလည်းရှိပါတယ်သို့ရင်လည်းပဲသတင်းအချက်လက်တွေပို့ပြီးခိုင်မာအောင်အသေးစိတ်ဟိုရရှိအောင်အတွက်ဆိုပြီးတော့ကျွန်တော်တို့ရဲ့သတင်းရင်းမြစ်တွေကိုကျွန်တော်တို့ကနေပြီးတော့မှဒီတော်လိုင်းအင်အားစုတွေတစ်ခုတည်းမှုတ်ပင်းနဲ့တက်နိုင်မြတ်ကျွန်တော်က diversification of sources ပေါ့နော်ကျွန်တော်တို့ပြောကြတာသတင်းရင်းမြစ်ကိုဖြန့်ခွဲပြီးတော့မှလေ့လာဖို့အတွက်ဒီကျွန်တော်တို့ဒီကျူပတ်အထုတ်နေရရှိတယ်ဒီသတင်းရင်းမြစ်တွေကိုစုံအောင်တက်နိုင်မြတ်ကျွန်တော်တို့ဒီကြိုးစားပြီးတော့မှဒီအသေးစိတ်အချက်လက်တွေကိုဟိုဒီကိုက်ညီအောင်ကျွန်တော်လုပ်ပါတယ
်အခုလို့ပေါ့နော်အခက်ခဲတွေကြားနေပြီးတော့မြန်မာနောင်းကဒီသတင်းဝန်ဆောင်မှုတွေပေးနေတဲ့အပိုင်းမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အကျိုးသက်ရောက်မှုရှိမရှိဆိုတဲ့အပိုင်းကိုဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အင်မတန်အရေးကြီးပါအခုဒီဟိုသတင်းခေတ်ပေါ့နော်မြန်မာပြည်ကသတင်းမီဒီယာတွေရဲ့ အခန်းကဏ္ဍတစ်ခုတည်းမဟုတ်ပဲတကဘာလုံးကသတင်းခေတ်ကြီးကိုကျွန်တော်ရောက်ရှိလာသွားတယ်။ဟောဒီသမယိုးကျဟိုသတင်းစာတိုက်တွေရဲ့သတင်းဝန်ဆောင်မှုတစ်ခုတည်းမကတော့ဘင်းနဲ့ဒီဆက်သွယ်ရေးနည်းပညာတွေထွန်းကားရတဲ့ကြောင့်မလို့လူတွေအားတူးနဲ့တူးပေါင်းကူပြီးတော့မှသတင်းအချက်လက်တွေဖလှယ်နိုင်တဲ့သတင်းခေတ်ကြီးရဲ့အကျိုးကျေးဇူးကြောင့်ဒီတော်လိုင်းရဲ့ဒီလောက်ထိတာရှည်နေတယ်လို့ကျွန်တော်ပြောလို့ရတယ်။နောက်ပြီးတော့ဒီစစ်အာဏာရှင်နဲ့ပတ်သက်ပြီးတော့မှဒီစစ်အာဏာရှင်စနစ်ကဒီလောက်ထိကိုစိုးသွားစိုးရွံသွားတယ်ဒီလောက်ထိကိုနောက်ပြီးတော့မှတိုင်းပြည်အတွက်အန္တရာယ်ရှိတယ်ဆိုတာကိုလည်းပဲဟိုအသက်ကြီးပိုင်းတွေရောနောက်ပြီးတော့ငယ်ရတဲ့သူတွေရောနားလည်တယ်ဆိုတာဒါသတင်းခေတ်ရဲ့အကျိုးကျေးဇူးကြောင့်ကျွန်တော်တို့ဟိုကောက်ချက်ချလို့ရပါတယ်လက်တလောအဖြစ်ဒီမြန်မာပြည်မှာရှိတဲ့ဒီလွတ်လပ်တဲ့ပေါ့နော်သတင်းမီဒီယာတွေရဲ့အကျိုးကျေးဇူးကတော့ဘာလဲဆိုတဲ့ခါကျတော့တိုင်းပြည်ပြည်သားတွေကနေတိုင်းဟိုဖြစ်ပေါ်နေတဲ့စီဝါရေးနိုင်ငံရေးအခြေအနေပတ်သက်ပြီးတော့တက်နိုင်ကြများမှန်မှန်ကန်ကန်သူတို့သုံးသပ်နိုင်တယ်စစ်ကောင်စီကဘာတွေလုပ်နေလဲဆိုတဲ့ခါကျတော့သိတဲ့အတိုင်းပဲနိုင်ငံပိုင်မီဒီယာတွေအားလုံးအသုံးချပြီးတော့မှသူတို့ရဲ့ဝါဒဖြန့်ချီဒီရန်တရားတွေကိုသူတို့တွေပုံမှုပြီးတော့တိုးမြင့်တယ်ဒါနဲ့မလုံလောက်ဘူးတံပြန်တစ်ခါလဲသူတို့ရဲ့လက်ဝေကန်မီဒီယာမျိုးစုံဝေးပွားပြီးတော့မှပြည်သူလူထုကိုဒီလူမှုကွန်ရက်အင်တာနက်ပလက်ဖောင်းတွေကနေပြီးတော့မှဝါဒမှန်းတွေတိုက်ဖို့ကြိုးစားတယ်ဒါတွေကိုကျွန်တော်အနေနဲ့ဟိုတံပြန်ဖို့အရေးကြီးပါတယ်ပြောရမစို့သတင်းမီဒီယာတွေအားလုံးကနေပြီးတော့เนาะဆိုတဲ့အခါကျတော့ဒီသတင်းတွေမဟုတ်မမှန်ဘူးဆိုတော့ကျွန်တော်တို့ကသွားပြောစရာမလိုဘဲနဲ့တကယ်ဟိုဘာတွေဖြစ်ပျက်နေတယ်နေတူကလူအဖွဲ့စီမှာဒါတွေကိုပြပြဖို့အတွက်လူအပ်တယ်ပြောလဲပြပြနေကြတယ်အဲ့လိုပြပြရတဲ့ကြောင့်မလို့စာဖတ်သူတွေနောက်ပြီးတော့သတင်းစားသုံးတဲ့မြန်မာပြည်သူလူထုကလည်းအခြေအနေမှန်ကိုသဘောပေါက်ကြတယ်ဆိုတာကိုကျွန်တော်တို့ကတွေ့ရတယ်ဟိုကျွန်တော်တို့တွေကတော်လိုင်းရဲ့အခြေအနေကိုသိရဖို့လိုအပ်တယ်။ဒါပေမဲ့စီးပွားရေးရဲ့အခြေအနေကိုလည်းသိရဖို့လိုအပ်တယ်။ဒီမှားရင်းနဲ့ညှော်နှင်းချက်တွေလည်းမဖြစ်ပေါ်အောင်အခြေအနေမှောင်နဲ့သဘောပေါက်အောင်နောက်ပြီးတော့ဟိုဥစားစစ်ကောင်စီရဲ့ဝါဒမှန်းကိုတိုက်ပြီးတော့မှစိတ်တက်လည်းမကြအောင်မျိုးစုံပေါ့နော်။ဆိုတော့အဲ့အရာတွေလုပ်ဖို့အတွက်ကတော့ကျွန်တော်တို့ကအကောင်းဆုံးကတော့ဒီမှန်မှန်ကန်ကန်အခြေအနေကိုပြီးမှပဲဒီပြည်သူလူထုတွေမကဘူးဒီတော်လိုင်းရေးကိုဥဆောင်နေတဲ့သူဒီသတင်းအချက်အလက်မှန်မှန်ကန်ကန်ကိုသိရဖို့သိရှိဖို့တော့လိုအပ်ပါတယ်။အဲကြမှာပဲဒီမှန်ကန်တဲ့ဒီဟိုဥစားပေါ့ကျွန်တော်တို့ပြောရဲ informed decisions ပေါ့နော်။ဒီအချက်အလက်ပြပြဝါပေါ့အခြေခံပြီးသုံးသပ်တဲ့ဆုံးမချက်တွေချနိုင်မှာပဲဖြစ်ပါလေခင်ဗျာ
။ဟုတ်ကဲ့။အဲ့တော့အဲ့ဒီသတင်းအချက်အလက်မှန်ကန်ရေးပေါ့နော်။နောက်ပြီးတော့ဒီသတင်းအရာဘက်မြတ်မြတ်တတ်တာဖြစ်ရေးဆိုတဲ့အပိုင်းမှာဘလို့ဆောင်ရွက်လဲရှင
်။ဟုတ်ကဲ့။ဟိုကျွန်တော်တို့တော့တက်နိုင်နေများတော့ဒီပေါ့နော်။ဟုတ်စွာဗပောင်းဆောင်ကနေပြီးတော့သတင်းအချက်အလက်တွေကိုတော့ကျွန်တော်တို့ဒီတက်နေတယ်မှာထည့်သွင်းတယ်ဥမာအားဖြင့်စစ်ကောင်စီကထုတ်ပြန်ချက်တွေယူလဲကျွန်တော်တို့တွေသူတို့ဘက်ကလည်းခုခံကာကွယ်ခွင့်ရှိပါတယ်နော်သူတို့ပြောဆိုချက်တွေတက်နေတယ်မှာထည့်ပေးပါတယ်ဒါပေမဲ့နော်ဟိုမရတဲ့ခါကျတော့လဲကျွန်တော်မတက်နိုင်ဘူးပေါ့နော်တချို့အခြေအနေတွေပါလဲသူတို့ရှာမရဘူးဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာလဲဟောသူကတော့ဒီလိုထုတ်ပြန်တယ်ဆိုပြီးတော့မှတီးကြသတင်းတွေလဲဟိုဒီမြန်မာနောက်တစ်ခုလဲမဟုတ်ပါဘူးကျန်တဲ့သတင်းထဏာကြီးလဲပဲအခုလိုမျိုးပဲထုတ်ပြန်နေကြတာတွေ့ရပါတယ်ဆိုတော့တက်နိုင်တဲ့များတော့ဟိုဗပောင်းဆောင်နေပြီးတော့ကျွန်တော်တို့တွေကသတင်းအချက်အလက်တွေကိုတင်ဆက်ပေးနေအခုလိုမျိုးစစ်ပွဲကြီးတွေမှာဖြစ်ပေါ်နေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတက်နိုင်တဲ့များပြည်သူလူထုကိုသိစေချင်တယ်ဒါတစ်ချက်ပေါ့နောက်တစ်ခါကျတော့ဒီတန်တရားရဲ့အကျိုးခံစားခွင့်ဆိုတာရှိတယ်ကျွန်တော်တရားရုံးတွေမကဘူးသတင်းစာလောကမှာလည်းရှိတယ်နော်လူတူတရားကိုလှုပ်ကြံတဲ့တန်တရားနဲ့ပဲဖြစ်ဘလူးပဲဖြစ်လှုပ်ကြံတဲ့ဆိုတဲ့ခါကျတော့ဒီဟိုခံရတဲ့သူတွေဘက်ကပြောဆိုခွင့်ဆိုတာရှိတယ်ဒါပေါ့နော်ဆိုတော့အဲ့အပိုင်းတွေကိုလည်းကျွန်တော်ကတင်ဆက်ချင်တယ်နောက်တစ်ခုကကြတော့ဒီစစ်ပွဲကြောင့်ဒီအားလုံးမှာလူအဖွဲ့အစည်းတစ်ခုလုံးမှာကြည်ကွဲဝမ်းနေရတယ်ဆိုတော့ဒီသတင်းစကားတွေကိုလည်းပဲเนาะဒီအာနာရှင်စနစ်ကြောင့်ဖြစ်ပေါ်လာတဲ့ဒီစစ်ပွဲတွေပေါ့เนาะဒါတွေကဘလောက်ထိကိုတိုင်းပြည်အတွက်စိုးကျတွေဖြစ်ပေါ်စီတယ်ဆိုတော့လည်းကျွန်တော်တို့ဒီသတင်းစကားကိုပေးကျင်တဲ့အကြောင်းမလို့တင်ဆက်ပါတယ်အခုလိုမျိုးနီလန်းပေါင်းစုံနဲ့ကျွန်တော်တို့ကတင်ဆက်တယ်ဘာကြောင့်လဲဆိုတဲ့ခါကျတော့တကယ်တကယ်တော့အမှန်တရားဆိုတာဘာလဲဆိုတော့အမှန်တရားဆိုတာလည်းပဲကျွန်တော်တို့တွေကဟိုလူတူးတယောက်ပဲဖြစ်ဖြစ်အဖွဲ့အစည်းတစ်ခုပဲဖြစ်အမှန်တရားတစ်ခုကိုဖြစ်ဖြစ်ဆိုမတင်ဆက်နိုင်ပါဘူးမရရှိနိုင်ပါဘူးဒါကြောင့်မလို့ရရင်ရသလိုဗပောင်းဆောင်ကနေပြီးတော့ချင်းကပ်ပြီးတော့တင်ဆက်မှသာလျှင်ဒီအမှန်တရားကိုကျွန်တော်ကချင်းကပ်နိုင်တဲ့အဆင့်ပဲရောက်ရှိမှာပါ
အဲ့တော့စစ်ကောင်စီဘက်ကတော့သူကဒီနိုင်ငံတကာသတင်းဌာနတွေကိုပေါ့လေသူတို့ဒီမြန်မာနိုင်ငံမှာသတင်းလွတ်လွတ်လပ်လပ်ယူပွင့်ပေးထားတယ်လို့လည်းပြောပါတယ်အဲမကြသေးခင်ကပဲဒီအယ်ဂျာဇီးယားကတရင်သမားတအူသူတို့ဖိတ်ခေါ်ပြီးဒီရိုဟင်ဂျာတွေနေရပြန်ရိုဟင်ဂျာတွေဒီနေရပြန်ရေးကိစ္စအစီအစဉ်နဲ့ပတ်သက်ပြီးသူတို့တွေ့ဆုံမေးမြန်းခွင့်ပေါ့နော်ဗိုလ်ချုပ်ဇော်မင်းထွန်းကလည်းတွေ့ဆုံမေးမြန်းခွင့်ပေးခဲ့ပါတယ်ဆိုတော့ခါကြတော့ အဲ့တော့ဒီစစ်ကောင်စီကဒီနိုင်ငံတကာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းနောက်ပြည်တွင်းမှာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းကိုဘယ်လိုကြွားချမှုတွေရှိလဲဘယ်လိုမြင်လဲရှင
်ဟိုပြောရမစလို့ရှိရင်အဲ့အချိန်ကပြောရမစလို့ရှိရင်မြန်မာပြည်မှာဟိုလွတ်လပ်စွာပြောဆိုခွင့်ရှိသလားသတင်းမီဒီယာကိုခဏထားလိုက်ပေါ့နော်လွတ်လပ်စွာပြောဆိုခွင့်ရှိသလားဆိုတဲ့အချက်ကအင်မတန်အရေးကြီးပါတယ်အဲ့ဒီအချက်တစ်ခုတည်းနဲ့သတင်းစာလွတ်လပ်ခွင့်ရှိလားမရှိလားဆိုတာဆုံးဖြတ်လို့ရတယ်လူတွေကသူတို့ရဲ့ဆန္ဒကိုဟိုယူသားစွာနဲ့ဟိုတခါတည်းပဲနောက်ခါကျတော့အကြောင်းရင်းမရှိဘဲနဲ့ဖော်ထုတ်နိုင်သလားဒါသတင်းခန့်မှတွေရဲ့ကျမ်းမာရေးနဲ့တော်တော်သက်ဆိုင်ပါတယ်သတင်းခန့်မှတွေရဲ့သတင်းခန့်မှတွေဆိုတာလူတွေရဲ့ပြောဆိုနိုင်မှုပေါ်အခြေခံပြီးလက်ပတ်ရတာပါနော်ဒါတစ်ပိုင်းပေါ့ဟိုနောက်တစ်ခုကကျတော့ဘာလဲဆိုတဲ့ခါကျတော့ကျွန်တော်တို့ဒီသတင်းမီဒီယာလောကမှာကြည့်လိုက်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့သိရတော့ဆိုလို့ရှိရင်အခုလိုမျိုးဒီဟိုကဟိုအနောက်နိုင်ငံကနေပြီးတော့မှနိုင်ငံကြီးတွေရဲ့ဟိုဘယ်လိုပြောအကူအညီနဲ့လဲပတ်နေတဲ့အခုလိုမျိုး BBC လိုဟာမျိုး VOA လိုဟာမျိုးသူတို့သဘောထားတစ်မျိုးထားပြီးဆက်ဆံတာကြီးကျွန်တော်တို့တွေ့ရတယ်ပြောရမှာဆိုလို့ရှိရင်လေပြောမှဆိုရင်ကိုယ်နိုင်ငံတွေမှာ home grown လို့ခေါ်တဲ့ကိုယ်နိုင်ငံတွေမှာဘာမှကြောတော့နောက်ခံမရှိပဲပေါက်ဖွားလာတဲ့မီဒီယာဆိုလို့ရှိရင်ဒါသူတို့တွေကတစ်မျိုးဆက်ဆံတာကိုကျွန်တော်တို့တွေ့ရတယ်မြန်မာနိုင်ငံကအရေးကြီးဆုံးသတင်းဆိုရင်ကျွန်တော်ပြောပြမယ်ဘယ်သတင်းကအရေးကြီးဆုံးလဲဆိုတဲ့အခါကျတော့အာဏာအရှိဆုံးလူကနေပြီးကျူးလွန်တဲ့ရာဇဝမှုကအရေးကြီးဆုံးပဲအဲ့ဒါဆိုရင်ဘာမှမေးခွန်းထုတ်စရာမလိုစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုတွေရက်ဆက်မှုတွေဖမ်းဆီးမှုတွေဒါတွေကအရေးကြီးဆုံးပဲဒီဟာနဲ့ပတ်သက်ပြီးတော့မဖော်ပြတဲ့သတင်းဌာနမျိုးဆိုတော့ကျွန်တော်အနေနဲ့သတင်းစာလုံးကကျွန်တော်မသတ်မှတ်ဘူးပြောရမှာဆိုလို့ရှိရင်လေဆိုတော့ဟိုဒီအနေထားရှိပါမြန်မာပြည်မှာရှိတဲ့အခြေအနေကြီးရနော်ဆိုတဲ့အခါကျတော့စစ်ကောင်စီကသူတို့ကိုဘယ်လောက်ထိဝေဖန်တယ်လဲဆိုတဲ့အပေါ်မူတည်ပြီးတော့လေတချို့ဟာတွေကဆက်ဆံကင်တွင်နေတဲ့အနေထားရှိပါတယ်
အဲ့တော့ဒီအခုကိုဆွေဝင်းတို့လိုဒီမြန်မာနောင်တို့ပေါ့နော်စစ်ကောင်စီရဲ့ဖိနှိပ်မှုကိုခံရတဲ့ဒီသတင်းမီဒီယာတွေရဲ့အခုလက်ရှိရပ်တည်နေရတဲ့အပိုင်းမှာအဓိကအခက်အခဲတွေအရောပါလဲရှင
်။ဟောအဓိကအခက်အခဲတော့ပြောရမှာဆိုလို့ရှိရင်ဒါအာလာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ကျွန်တော်တို့ဒီသတင်းလွတ်လပ်စွာယူခွင့်မရှိတဲ့ကိစ္စပဲ။ကျွန်တော်တို့ခီးတွေသွားလို့မရဘူး။နောက်ပြီးတော့လူတွေကိုဟိုလွတ်လပ်စွာမေးမြန်းခွင့်မရဘူး။လူတွေကဟိုအကြောက်တရားရှိကြတယ်ပေါ့နော်ဟိုဒီပုံမှန်အားဖြင့်အခြေအနေမှာကြောက်လဲကြောက်เสียကောင်းတဲ့အခြေအနေကိုကျွန်တော်ပြောရမှာဆိုလို့ရှင်ဆိုတဲ့အခါကျတော့အဲ့အခြေအနေမှာဟိုတည်င်းဟိုယူလို့မရတဲ့အခြေအနေကိုကျွန်တော်ရင်ဆိုင်ရတယ်နောက်ပြီးခီးတွေတွားလို့မရဘူးလွယ်တကူနဲ့ကျွန်တော်တို့ခီးတွားလို့မရတဲ့နေမျိုးတွေအများကြီးကိုကျွန်တော်တို့ဖြစ်ပေါ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အခုဆိုလို့ရှင်စကိုင်းတိုင်းဒါမကွေးတိုင်းစစ်မီးတွေဟုန်းဟုန်းတောက်နေတယ်ကျွန်တော်တို့ဘယ်လောက်ထိတိုင်တာဒီခီးတွားနိုင်တယ်လဲကျွန်တော်တို့မှာအများကြီးကိုကျွန်တော်တို့ဒီအကန့်အသတ်ရှိတယ်ပေါ့နော်ဆိုတော့ဟိုဒါတွေကိုကျွန်တော်ပြောတစ်ခါကြားလို့ရှင်စစ်ပွဲနဲ့မပတ်သက်ဘဲနဲ့တစ်ခါကြားတိုင်းပြည်မှာအရေးကြီးနေတဲ့ကိစ္စတွေလည်းရှိနေပြန်တယ်ဥမာအဖြစ်ဒီကျုံပြုတ်မှုတွေလူကုန်ကူးမှုတွေလူတွေရဲ့ဘဝကိုဖျက်ဆီးပြတာပြောရမှာဆိုလို့ရှင်လေနော်ဆိုတော့အဲ့လိုဟာမျိုးတွေလို့ဟိုကြောက်လည်းပဲကျွန်တော်တို့တွေကဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့တွေတွားပြီးတော့သတင်းမယူနိုင်တဲ့အခြေအနေတွေဖြစ်ပေါ်လာတယ်ပေါ့နော်နောက်တစ်ခါကြားကျွန်တော်တို့ခုလုံးကရေးခဲ့မှုတဲ့သတင်းတွေရှိပါတယ်ဒါဒီဖုန်းကြောင်တချို့မှာတခါတည်းဟိုအမျိုးသမီးငယ်တွေကိုစော်ကားမော်ကားလုပ်တဲ့ကိစ္စမျိုးတွေဒါမျိုးတွေကိုကျွန်တော်တို့တွေသတင်းယူလို့မရတော့ဘူးပေါ့နော်ဆိုတော့ဟိုဒီစစ်ပွဲအောက်မှာဆုံးရှုံးနစ်နာမှုတွေစစ်ပွဲနဲ့မဆိုင်တဲ့ဆုံးရှုံးနစ်နာမှုတွေကိုကျွန်တော်တို့တွေကဟိုသတင်းယူဝင်မရတဲ့အခြေအနေကပြောရမစင်ဒါကျွန်တော်တို့ဒီသတင်းတောက်တွေအတွက်လည်းဟိုဟိုအင်မတန်ဟိုဘယ်လိုပြောမလဲခက်ခဲတဲ့ကိစ္စဝမ်းနည်းစရာကောင်းတဲ့ကိစ္စတခုဖြစ်တယ်လို့ပြည်သူလူထုအတွက်လည်းအင်မတန်ဝမ်းနည်းစရာကောင်းတဲ့ကိစ္စပ
ါသတင်းလွတ်လပ်ခွင့်အကြောင်းကိုမြန်မာနောက်ကိုဆွေဝင်းနဲ့မိုင်းရင်ချတိုင်းကပြပြတင်ပြထားတာပါမကြခင်မှာထုတ်လို့မဲ့ဒုတိယပိုင်းနာယူရဲ့စီစဉ်မှာတော့ပတ်စင်ကဏ္ဍတွေဖြစ်ကြတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မှတ်စုမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုဇက်လိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်ပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်2023ခုနှစ်မေလ10ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။ဆန္ဒသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာမီးမလာတာကိုပြည်သူတွေစွစွဝါဝါကြုံတွေ့နေရပါတယ်။ဒီလိုလျှက်စစ်မီးပြတ်တာကမြန်မာနိုင်ငံစီးပွားရေးကိုဘလောက်ထိများပြင်းပြင်းထန်ထန်ရိုက်ခတ်နိုင်မလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုဆောင်းပါးရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေမူဝါဒအမှားတွေနဲ့လျှက်စစ်မှုပြတ်တောက်မှုတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွင်းနိုင်ပါအခုတလောလျှက်စစ်မှုဆိုးဆိုးရွားရွားပြတ်တဲ့အကြောင်းသတင်းတွေမှာဆိုရှယ်မီဒီယာတွေမှာအတော်လေးတွေ့နေရပါတယ်အထူးသဖြင့်ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလျှက်စစ်မှုပြက်ချိန်များတာကြောင့်နေထိုင်စားသောက်ရေးတော်တော်အဆင်မပြေကတိလင်နာဖြစ်နေကြရပါတယ်။မီးလာလို့ကြပြားကြရထမင်းအိုထတဲပေမဲ့ထမင်းတအိုးမကြက်ခင်မီးပြက်သွားတာမီးလာလို့ရေထတင်ပေမဲ့ရေတိုင်ကြီးမပြည့်ခင်မီးပြန်ပြက်သွားတာနှွေပူပူအောက်မှာအဲကွန်းဖွင့်မရတာကြောင့်တက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေဒုက္ခရောက်ရတဲ့အဖြစ်ပြက်တွေကြုံတွေ့နေရတာကိုကြားသိနေရပါတယ်။ AB 28ရဲ့နေ့ကဆိုရင်မင်္ဂလာတောင်ကျွန်းမြို့နယ်ကြည်တော်ရက်ွက်မဟာဘောဂလမ်းမှာမိသားစုဝင်၄ဦးမီးပြတ်နေချိန်မှာအပူချိန်များချွေးထွက်လွန်ပြီးမူးမေ့သတိလစ်သွားတဲ့အတွက်အရေးပေါ်ဆေးရုံတင်ရတဲ့ဆိုတဲ့သတင်းကိုမြန်မာပလက်ဖောင်း news မှာတွေ့ရပါတယ်။လောလောဆယ်ရန်ကုန်မြို့ရဲ့လျှက်စစ်မှုအခြေအနေကိုဒဂုံစိတ်ကမ်းမြို့နယ်မှာနေထိုင်သူတဦးကအခုလိုပြောပါတယ်
။လျှက်စစ်မှုပြည်တဲ့စနစ်ကတော့လှည့်ကျစနစ်နဲ့၄နိုင်ကြားတစ်ခါပြေးမယ်လို့ကြေညာထားရပါပဲ။မနက်9နာရီကနေစပြီးနေ့လယ်တနာရီမှာဖြတ်မယ်ဆိုတဲ့သဘောပေါ့ပြီးခဲ့တဲ့ဧပြီလဇန်နေ့ကနေပြီးတော့နေ့ပူဇွန်လီတိုးလာတော့ဝန်အားလျှော့တာတွေဖြစ်လာပြီးတော့အလဲကျစနစ်ဆိုမဲ့မီးလာချိန်တွေမမှန်တော့ဘူးအခုမီးလာလို့ထမင်းချက်လို့ရှိရင်ချက်နေနဲ့ပြန်ပြတ်သွားတာတွေခဏခဏဖြစ်လာတယ်ထမင်းဥတွေလည်းပြတ်ကြတယ်မီးအားကလည်းမမှန်ဘူးဒီနေ့ဆိုရင်လည်းမနက်နေ့လယ်ညနေအထိလာလိုက်ပြတ်လိုက်နဲ့မီးလာချိန်ကစုစုပေါင်း2နာရီလောက်ပဲရတယ်ညဘက်ဆိုရင်လည်းမီးမလာရင်ပူလို့အိပ်မရကြဘူးလူကြီးတွေဆိုပူဆိုးတယ်အင်ကန်ထဲမှာပူတော့အသက်ရှူလို့မဝလို့အပြင်းမထွက်ထိုင်နေကြရတယ်လျှက်စစ်မီးကဘလို့ပေးနေမှန်းကိုမသိတော့ဘူးမီးပေးချိန်နဲ့တော့မီးလာတဲ့အချိန်မှာမီးနဲ့လောရတဲ့အလုပ်တွေအများလုံးကြရတော့အိမ်တိုင်းကမီးဝိုင်းဆွဲလို့ဆိုပြီးတော့ဘရိတ်ကာကျတယ်ဆိုပြီးတော့ချက်ချင်းပြန်ပြုတ်ကျသွားပြန်ရောဒီလျှက်စစ်မီးကြောင့်လူတွေတော့ဒုက္ခရောက်နေကြပါတယ်လေကြစနစ်လည်းမဟုတ်တော့ဘူးဘလို့ပေးနေမှန်းကိုမသိတော့ဘူ
းနိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုတာလူနေမှုအစစ်တမ်းမိမိနေထိုင်နိုင်ဖို့ဆိုတာလျှက်စစ်ဆွဲအင်ရရှိသုံးဆွဲနိုင်တဲ့အပေါ်မှာအဓိကမူတည်နေတာပါလျှက်စစ်မီပုံမှန်မရဘူးလုံလောက်စွာမရဘူးဆိုရင်စီးပွားရေးလုပ်ငန်းတွေကိုထိခိုက်မှာဖြစ်သလိုလူနေမှုအစစ်တမ်းကိုလည်းနှိမ့်ချစေမှာပါလျှက်စစ်မီပုံမှန်မရရင်ဒီဇယ်ဓာတ်ဆီကိုအစားထိုးသုံးဆွဲရတဲ့အတွက်ထုတ်လုပ်မှုကုန်ကျစရိတ်တွေတိုးလာမှာပါနောက်ဆက်တွဲအနေနဲ့ကုန်စည်နှုန်းတွေမလွဲမသွေတက်လာမှာပါ။အာဏာသိမ်းစစ်ကောင်စီလက်ထက်မှာနိုင်ငံခြားအရင်ငွေကြေးနှဲပလာတဲ့အတွက်သွေးကုန်တွေကန့်တတ်ပါတယ်။ဒီဇယ်ဓာတ်ဆီတင်သွင်းတာကိုလည်းကန့်တတ်လျှော့ချပါတယ်။ဒါကြောင့်ဒီဇယ်ဓာတ်ဆီရှာပါပြီးဈေးကြီးပြီးတော့ဝယ်ရခက်လာပါတယ်။ဧပြီလ17ရက် VOE ရဲ့တကြံမတိုင်ခင်73စီအကြက်တဲပိုဆိုးလာဆိုတဲ့တဲ့မှာဒီဇယ်ဓာတ်ဆီဈေးနှုန်းတွေတက်လာတယ်။စီပြက်လက်နေပြီးလို့တလောက်ဝယ်မရတာမျိုးတွေရှိတယ်လို့ဖော်ပြခဲ့တာတွေ့ရပါတယ
်။လျှက်စစ်နဲ့ပတ်သက်ပြီးထူးဆန်းတဲ့သတင်းတစ်ခုကိုလည်း People Spring ရဲ့မိဒီဆိုးဆိုးရွားရွားပြက်ချင်းရဲ့နောက်ွယ်ဆိုတဲ့ဆောင်းပါးမှာတွေ့လိုက်ရပါတယ်။အဲ့ဒါကတော့စစ်ကောင်စီအနေနဲ့ပြည်သူလူထုစီကလျှက်စစ်ဓာတ်အားပြန်ဝယ်ခြင်းနဲ့ဆိုတဲ့အကြောင်းပါ။ YESC လို့ခေါ်တဲ့ရန်ကုန်လျှက်စစ်တပ်အားပေးကော်ပိုရေးရှင်းရဲ့ AB 21ရက်နေ့ကထုတ်ပြန်ချက်ကိုအခြေခံရေးသားထားတာပါ။အဲ့ဒီဆောင်းပါးမှာပဲအာဏာမသိမ်းခင် NLD အစိုးရလက်ထက်မှာလျှက်စစ်တပ်အထုတ်လုပ်မှုဟာမီဂါဝတ်3600ချိခဲ့ပြီးတော့စစ်ကောင်စီလက်ထက်မှာမီဂါဝတ် 2100 သာထုတ်လုပ်နိုင်တယ်စစ်ကောင်စီလက်ထက်မှာလျှက်စစ်တပ်အထုတ်လုပ်မှု45ရာခိုင်နှုန်းကရော့ကျသွားတယ်လို့နှိုင်းယှဉ်ဖော်ပြထားတာတွေ့ရပါတယ
်လျှက်စစ်ပြီးပြတ်တောက်တဲ့အတွက်စက်ရုံအလုပ်ရုံကြီးတွေမဆိုးထားနဲ့အိမ်တွင်းမှုလုပ်ငန်းတွေအသေးစားစက်မှုလုပ်ငန်းတွေအပေါ်အကျိုးသက်ရောက်မှုကကြီးမာပါတယ်စားတော့ဆိုင်အလှပြင်ဆိုင်မိတူကူဆက်ပုံနှိပ်ဆက်ရေခဲဆက်ရေတန်းဆက်စတဲ့လုပ်ငန်းတွေဟာအပြည့်အဝမလဲပတ်နိုင်တော့ပါဘူးလျှက်စစ်မီးတွေကပြတ်သွေးကုန်တွေကန့်တတ်တော့ကုန်ပစ္စည်းတွေရှားပါပြက်လက်ကုန်စည်တွေရှားပါပြက်လက်တော့ကုန်စင်းနှုံးတွေကတက်ကုန်စင်းနှုံးတွေတက်တော့လုံအားကားတွေတိုးတောင်းတွက်ချင်မကိုက်တဲ့လုပ်ငန်းတွေကရက်ဆိုင်လုပ်ငန်းတွေရက်ဆိုင်တော့ကုန်ထုတ်လုပ်မှုတွေလျော့ကြအလုပ်လက်မဲ့တွေများလာပြီးတော့လူတွေဝင်ဝေကြဆဲစရဲခွင်းဆက်စိုးကြိုးတွေစက်တိုက်ဖြစ်ပေါ်လာပါတယ်။ဒါကြောင့်ရိုက်တာသတင်းဌာနကပဋိပက္ခတွေချားကမြမစည်းဝါးရေးဟာစိုးတဲ့ဆိုးလာနေပြီလို့ကမ္ဘာပံအစီရင်ခံစာကိုကိုးကားပြီးရေးတာတာပါ။2023ခုနှစ်မှာမြမစည်းဝါးရေးဟာ300ဂိုင်းတုံတိုးလာမယ်လို့မျှော်လင့်နိုင်ပေမဲ့ကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေလျှက်စစ်ဆွဲအင်မလုံလောက်မှုတွေမာရွေနဲ့မူဝါဒတွေကြောင့်မြမစည်းဝါးရေးကိုအကြီးအကျယ်ထိခိုက်ပျက်စီးစေပြီးတော့လူမှုရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကကတောင်ကနေဖြစ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာမှာဖော်ပြထားတယ်လို့ရိုက်တာကရေးသားထားပါတယ
်နိုင်ငံတွေမှာမတည်ငြိမ်ဖြစ်နေတာစည်းဝါးရေးဆုပ်ယုပ်ကျဆင်းနေတာနိုင်ငံကြရင်းနှီးမြှုပ်နှံမှုတွေတိတိတသားကျဆင်းသွားတာကြငွေတန်ဖိုးအဆမတန်ကျဆင်းနေတာလုံခြုံမှုမရှိတော့တာတွေဟာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေပါအခုလိုတိုင်းပြည်မှာစီးပွားရေးကျတဲ့ကျဆင်းနေချိန်တိုင်းပြည်ဝင်ငွေကျဆင်းနေချိန်မှာစစ်ကောင်စီဟာစစ်အုံစည်းကိုတော့50ရာခိုင်နှုန်းတိုးမြှင့်ခဲ့တယ်လို့ဆိုပါတယ်2023-2024ဘဏ္ဍာနှစ်မှာအရင်နှစ်ကတည်းကကျငွေဘီလီယံ1000နီးပါးတိုးမြှင့်လိုက်ပြီးကျပ်ငွေဘီလီယံ5600အထိတက်မှတ်ထားတယ်လို့ VOA ရဲ့ AB 17ရက်နေ့သတင်းမှာဖော်ပြထားပါတယ်။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့2023အလားအလာနဲ့ပတ်သက်ပြီး US Indo-Pacific Command မှာစီးပွားရေးအကြံပေးလုပ်ခဲ့တဲ့ဒေါက်တာမီမီဝင်းဘတ်ကတော့အခုလိုပြောပါတယ်။ဒီနှစ်ဆန်းမှာမဲအောင်လှိုင်ကပြောတယ်။စီးပွားရေးတိုးတက်တယ်လို့စီးပွားရေးတိုးတက်တယ်ဆိုတာကိုသူကိုယ်၌ကယုံကြည်တယ်ဆိုရင်တော့ဒီလူဟာဘာမှအယူရှင်းမရှိတဲ့လူပေါ့နော်။ Indicators တွေညွန်ကိန်းတွေကိုပြန်ကြည့်လိုက်ရင်စီးပွားရေးကောင်းနေရင်လူတွေကနိုင်ငံကြဘာလို့ထွက်ကြမှာတော့စီးပွားရေးကကောင်းနေရင်လူငယ်တွေ productive age အလုပ်အကောင်းဆုံးလုပ်နိုင်တဲ့အရွယ်တွေနိုင်ငံကနေထွက်သွားတဲ့ဆိုကြဲကဒီ economy ကြီးကစီးပွားရေးကန္တာကြီးကဘယ်လိုလုပ်ဆက်သွားနိုင်တော့မှာတော့အဲ့ဒါကိုမသိတဲ့လူတယောက်ကအုတ်ချုပ်နေသမျှကာလပတ်လုံးမြမစီးပွားရေးကဘယ်လိုမှပြန်ပြီးတော့တိုးတက်မှာမဟုတ်ပါဘူး recover ဖြစ်မှာမဟုတ်ဘူးလို့မြစီမသတင်းဌာနရဲ့မြန်မာစီးပွားရေးလက်ရှိအခြေအနေနဲ့2023အလားအလာပေါ်ပညာရှင်သုံးသပ်ချက်မှာထောက်ပြပြောဆိုထားတာတွေ့ရကြောင်းပါခင်ဗျာ
ကိုပြည်တိုင်းနိုင်တဲ့အလိမ်မာတို့တင်ဆက်ခဲ့ကြတာပါအခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်လာပါပြီမြန်မာနိုင်ငံမှာပြည်တွင်းပြည်ပစစ်ပြေးဒုက္ခတွေဘယ်လောက်ရှိနေပါပြီလဲISP မြန်မာကစစ်စစ်သုံးတပ်ထားတာကိုနားဆင်ကြည့်ကြရအောင်ပ
ါစစ်အာဏာသိမ်းမှုအလော်နှစ်နှစ်ကျော်အတွင်းလက်နက်ကင်ပြည်ပခတွေကြောင့်ပြည်တွင်းစစ်ပြေးဒုက္ခတွေနှစ်တန်းခွဲကျော်ရှိလာပါပြီအာဏာမသိမ်းခင်ကပြည်တွင်းမှာစစ်ပြေးဒုက္ခတွေ၄သိန်းကျော်ရှိခဲ့ပါတယ်ဒါအပြင်ရိုဟင်ဂျာတွေအပါအဝင်ဒုက္ခတွေတသန်းထက်မနည်းကလည်းလက်ဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်နေကြရတာပါဒါကြောင့်အခုဆိုရင်ပြည်တွင်းပြည်ပစစ်ပြေးဒုက္ခတွေ4.2သန်းကျော်ရှိလာပါပြီအခုနှစ်အတွင်းစစ်ပြေးဒုက္ခတွေအရေးအတွက်ကစံချိန်တင်တိုးလာခဲ့ပါတယ်။ပထမ၄လအတွင်းမှာပဲစစ်ပြေးဒုက္ခတွေ9သိန်းပြီးပါတိုးလာခဲ့တာပါ။ဒါဟာအာဏာသိမ်းမှုအလွန်စုစုပေါင်းပမာဏရဲ့25ရာခိုင်နှုန်းကျော်ရှိနေပါတယ်။အခုနှစ်မတ်လ၁လထဲမှာပဲစစ်ပြေးဒုက္ခတွေ9သိန်းခွဲကျော်တိုးခဲ့ပြီးအများဆုံးဖြစ်ပါတယ်။ ီရင်းစစ်ပြေဒုက္ခတွေအများဆုံးကစကိုင်းတိုင်းမှာရှိနေပါတယ်။အာနာသိမ့်မှုအလွန်တိုးလာတဲ့စစ်ပြေဒုက္ခတွေစုစုပေါင်းရဲ့ထက်ဝက်ကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။နေရက်ကဆုံးခွာထွက်ပြေးရလူ 1.3 တန်းကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကမကွေးတိုင်းဖြစ်ပြီးလူဦးရေ 3,200 ကျော်စစ်ပြေရှောင်နေရတာပါ။ဆောက်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းစကိုင်းတိုင်းကခင်ဦးမြို့နယ်မှာစစ်ပြေးဒုက္ခတွေအများဆုံးတိုးလာခဲ့ပါတယ်။နှစ်လကျော်အတွင်းဆောက်ချုပ်ရေးမြို့နယ်တွေထဲက16မြို့နယ်မှာစစ်ပြေးဒုက္ခတွေတိုးလာခဲ့ပါတယ်။နေရက်ကဆုံးခွာထွက်ပြေးရတဲ့လူ3သိန်းခွဲကျော်တိုးလာခဲ့တာပါ။အဲ့ဒီအထက်စကိုင်းတိုင်းခင်ဦးမြို့နယ်မှာ1သိန်းကျော်တိုးခဲ့ပြီးအများဆုံးဖြစ်ပါတယ်။
ဒီပြေဒုက္ခတွေတွေနဲ့ပတ်သက်ပြီး ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်။အခုတော့မြန်မာပြည်ကပေးစာတွေကိုနားထောင်ကြည့်ကြအောင်ပါ။ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအကြံပြုလာတွေကိုမအေးတန်တာကျော်ကစုစည်းတင်ပြထားပါတယ
်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဒီဖွဲသူဖွဲသားအားလုံးတက်ရှိကျမ်းမာကြပါစေကျွန်တော်လှမောင်သိန်းကနေအမြဲဆုတောင်းမေတ္တာပို့ပေးနေပါတယ်မြမပြည်ကြီးလက်အမြဲဆုံးငြိမ်းချမ်းပါစေလို့ဆုလာတဲ့သောရရှင်ကုလှမောင်က
VOA အပါဝင်ပြည်ပသတင်းဌာနတွေအပြင်အမှန်တရားပဲရည်တည်ပေးနေတဲ့သတင်းဌာနတချို့ရှိနေလို့လဲကျွန်တော်တို့မြမပြည်သူလူထု90ရာခိုင်နှုန်းကညံပွင့်နားရှင်းကုန်ကြတယ်ဗမလိုက်သတင်းသမားတွေရဲ့ကျေးဇူးကြောင့်သာဖြစ်ပါတယ်အထူးကျေးဇူးတင်ပါကြောင်းခင်ဗျာအမေစုကျမ်းမာလို့အမြန်လွတ်မြောက်ပါစေ
ဒါရရှင်ရဲ့ဗီဒီယိုကိုရေးလာတဲ့စာရည်တွေမှာနေ့စဉ်ကျင်းလည်ရပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေမိကွန်းနေရေးလာကြတာတွေရှိပါရဲ့နော်ရာဇလက်ကြီးပေါ်မှာ905ကကြီးရာပြည်တံကြခံနေရတဲ့အကျဉ်းသားအကျဉ်းသူ2000ကျော်ကိုမေလ3ရက်နေ့မှာစစ်ကောင်စီကပြန်ပြီးလွှတ်ပေးလိုက်ပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးချင်ပါတယ်။သောရရှင်အောင်ပဒန်းဖြစ်ပါတယ်
။မင်္ဂလာပါ VOA ကျွန်တော်ကအောင်ပဒန်းမှာ VOA ဝိုင်းတော်သူဝိုင်းတော်သားအလုံးနေကောင်းကျန်းမာကြပါစီလို့အရင်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။မေလ3ရက်နေ့ကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာနဲ့ပတ်သက်ပြီးကျွန်တော်မြင်လာလေးပြောချင်လို့ပါဗျာ။နိုင်ငံရေးအကျဉ်းသားများလွတ်မြောက်လာတာကိုတော့မိသားစုတွေနဲ့ထပ်တူဝမ်းသာပါတယ်။အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကတရုတ်နိုင်ငံသားရဲ့ဝင်ကြီးကြောင့်လည်းမဟုတ်ပါဘူး။ကုလအတွေ့အမှုရဲ့အထူးကိုယ်စားလှယ်နိုလင်းဟေစာကြောင့်လည်းမဟုတ်ပါဘူး။အာဆီယံရဲ့ဖိအားကြောင့်လည်းမဟုတ်ပါဘူး။ EU နဲ့ US တို့ရဲ့ဖိအားကြောင့်လည်းမဟုတ်ပါဘူး။ကစုံလာပြီးကြောင့်လည်းမဟုတ်ပါဘူး။စစ်ကောင်စီသဘောထားကောင်းလို့လည်းမဟုတ်ပါဘူး။အဓိကအကြောင်းရင်းကကုန်စည်နှုန်းအရန်ကြီးလာလို့ပါ။ထောင်ထဲမှာကျွေးမထားနိုင်တော့လို့ပါ။အဲ့ဒါလို့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်လို့စစ်ကောင်စီကိုကျေးဇူးတင်မယ်လို့မထင်လိုက်ပါနဲ့။ဝေးသေးဒါတွေကသူတို့လုံနေကြကလေးကွက်တွေပါမြမပြည်ကြီးမြ мян ငိမ့်ချမ်းပါစေဗျာကျေးဇူးတင်ပါတယ
်စစ်ကောင်စီကတော့ဒီမေလ3ရက်နေ့မှာကြာရောက်တဲ့မြမပြက်ကရင်ရကစုံလာပြည်နေဗုဒ္ဓနေ့အထိမ်းမဲဖြစ်နေခုလိုမျိုးလွန်ငိမ့်ချမ်းသာခွင့်ပေးလိုက်တာလို့ပြောထားပါတယ်ဒီတော့ရှင်ပြောသလိုမြမနိုင်ငံမှာကုန်စည်နှုန်းတွေအထူးကြီးမြင့်နေတာတော့လည်းမှန်ပါရဲ့နော်ဒီကုန်စည်နှုန်းတွေကြီးမြင့်တာကိုမြမလူထုတော်တော်များများနဲ့နေ့စဉ်တွေးကြုံခန်းစားနေရတာဖြစ်ပါလိမ့်ရှင်ခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်
မြန်မာနိုင်ငံမှာအလုပ်လျှောက်ရတာတချို့နယ်မြေတွေကသူတွေအလုပ်ရဖို့လုံးလုံးအခွင့်အလမ်းမရှိပါဘူးဆိုပြီးတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။သတင်းရှင်စီသူထွန်းဖြစ်ပါတယ်။ကုမ္ပဏီတိုင်းလိုလိုငါးမျိုးဆောင်ဆိုလို့ရှိရင်အင်တာဗျူးတော့မှာမခေါ်ပါဘူး။ကျွန်တော်ဆိုလို့ရှိရင်လေးလာရှိပြီအလုပ်တွေရှောင်နေတာ။ကုမ္ပဏီကြီးတခုဆိုရင်အင်တာဗျူးဖြည့်တယ်ဒုတ တို့ဒီတိုင်းကအများဆုံးပါပဲတော်လိုင်းကြီးလောက်ရပြီးတော့ဘွိုက်ကောက်လောက်ခံရတာအိမ်မဲပြန်ရတော့မလားတော့မှစဉ်းစားမိပါတယ
်စစ်ကောင်စီတပ်တွေအထူးပြစ်မှတ်ထားတိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့အညာရက်တွေဖြစ်တဲ့အမှတ်ပုံတွေအမှန်၅မြင်းဆောင်နဲ့စတဲ့ဒေသတွေကဆိုရင်အလို့ရှာလို့တော့မရပါဘူးလို့ဒီတော်ရရှင်သူရဲ့အတွေ့အကြုံကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြောက်ရီကရေးလာတဲ့သရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးကြပါမယ်။သရရှင်အောင်ဟင်းဖြစ်ပြီးတော့သူတို့မြောက်ရီမှာနိုင်ငံကူးလက်မှတ်လျှောက်ထားတာတော်တော်ကြာလာခဲ့ပါပြီ။အခုထိဘာမှတုံ့ပြန်မှုမရသေးပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်မြောက်ရီမှာပတ်စပို17လပိုင်းကတွားလို့တာဆလစ်ကင်ဆောင်ပြီးတော့ထုတ်ပေးမဲ့နေ့ကိုစောင့်နေကြတာအခုဆို၄လပိုင်းအကုန်ကိုရောက်လာခဲ့ပါပြီ။ရန်ကုန်ရုံးကိုတွားမေးတော့လည်းမထုတ်ပေးသေးဘူးမသိဘူးအမျိုးမျိုးပြောကြပါတယ်။ကျွန်တော်တို့လိုဘွားတူတွေအများကြီးမျောလင့်ချက်ပျောက်နေရပါတယ်။ပြန်လျှောက်လို့လည်းမရဘာမှလုံးမရဖြစ်နေတာကိုဂျားတွေကလူလိန်တွေကလည်းအမျိုးမျိုးဖုံဖုံကွက်ဆင်ပြီးတော့လိန်နေကြပါသေးတယ်။အောက်ခြေမှာအမျိုးမျိုးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒီကြောင်အောင်နဲ့ပတ်သက်ပြီးတော့နေပြည်တော်ကိုလည်းစာရီတင်ထားကြပါတယ်။ကုန်းကြစိတ်ဒေသတိုးတိုးလာပြီးဘာမှမထူဖြစ်နေလို့လူကြီးမင်းတို့ကနေတဆင့်ပြောဖို့ကြိုးစားတာပါ။ဒီမနက်ကမှရှိနေတဲ့လူတိုင်းဟာနေရာအမျိုးမျိုးကနေပုံစံမတူညီတဲ့စိတ်ဒုက္ခကိုစီနဲ့နေစဉ်ရင်ဆိုင်ဖြတ်သန်းနေကြပါတယ်။ကျေးဇူးပြုပြီးအကြောင်းမှန်တစ်ခုပေါ်ပေါက်အောင်ကူညီပေးဖို့မြဝတီဆလစ်သမားအလုံးကိုစားတောင်းဆိုအပ်ပါတယ်ဗျာ။ကျေးဇူးပါ
။ဟုတ်ကဲ့ပါဒီလိုမျိုးပါဆုတ်လျှောက်ထားပြီးတော့မရပါဘူးဆိုတော့မြဝတီကအစာကြီးလာတာသူတယောက်တည်းမဟုတ်ပါဘူးနော်။အလို့စားရကျွန်တော်တို့ messenger မှာတော်တော်များများရှိပါတယ်။အခုတစ်ဆောင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်။ရင်ဖွင့်လာတဲ့သောရရှင်တွေထဲမှာနောက်ထပ်သောရရှင်တယောက်ကတော့ရန်ကုန်တိုင်းကဖြစ်ပါတယ်။သူကတော့လမ်းပေးမီးတိုင်းမီးပြန်နေလို့ပြင်ပဖို့ EPC ကိုဆက်သွယ်အကြောင်းကြားခဲ့ပါတယ်
။မရန်ကုန်ခွဲစံအင်းစိန်လမ်းမကြီးပေါ်ကလမ်းမီးတွေကမတ်လကလေးကပြက်နေတာဒီကနေ့အထိပါပဲ။တခိုးတွေလည်းမီးပြက်နေတာကိုအခွင့်ကောင်းယူပြီးစပိန်နေဗေဒွဲဆိုင်ကယ်တွေနဲ့အဖွဲလိုက်ဒါမှမဟုတ်ဦးချင်းတယောက်ချင်းပါခိုးယူတောင်းကြနေလို့မရန်ကုန်မြို့နယ် EPC အရေးပေါ်ဌာနကို3ချိန်4ချိန်လောက်အကြောင်းကြားတာလည်းမရပါဘူး။လာလည်းမပြင်းအကြောင်းကြားတာကိုတောင်ကိုယ်တိုင်ဝယ်တက်ဖို့ပြောပါတယ်။ဖြစ်ပျက်စီးပွားရေးပျက်အခက်အခဲဖြစ်နေတာကြောင့်မီးလုံးလည်းဝယ်မတက်နိုင်ဘူးလို့ပြန်ပြောတော့ဒါဆိုနောက်ကိုမီးပြက်တာတွေကိုအကြောင်းမကြားပါနဲ့လို့မချေမငံပြန်ပြောပါတယ်။ဒီတော့လဲဆင်အာနာရှင်ခင်ဗျမီးပြက်တာကိုခဏခဏအကြောင်းကြားလို့တော်ဝင်ဝတ္တရားနှောက်ရက်တယ်ဆိုတာတရားဆွဲဆိုခံရမလားဆိုပြီးမပြောရတော့ပါဘူ
းအကောင်တော့မဖော်ပြပါနဲ့ဆိုရဲဒီတော်ရရှင်ဒီ EPC ကိုလမ်းမင်းမီးတိုင်းအကြောင်းဖုံးဆက်ပြောတော့ကိုယ့်ဘောက်ကိုဝယ်တက်ဖို့ပြန်ပြောလို့ဒီအကြောင်းလေးကိုအများသိအောင်လို့ဝေမျှလာတာဖြစ်ပါလိမ့်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီညဒီမှာနဲ့ရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့သစ်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီဝီမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
် VOA တို့ဘေးစာတွေကိုမဧသနာကျော်ကတင်ပြပြန်ကြပေးကြတာပါ။အခုဆက်ပြီးကမ္ဘာတော်ကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဘူဂေးရီးယားအာထရောမာရသွန်ခီးရှေမာရသွန်အပြေးသမားတယောက်ဟာလူငယ်တွေမူ၏စေဝါဆွဲလမ်းမှုကိုဖြတ်တောက်အောင်မှကူညီဖို့အတွက်ရမငွေရှာတဲ့အနေနဲ့15ရက်ကြာဖန်ပုံးနဲ့နေပြခဲ့ပါတယ်။အစ္စရေးနိုင်ငံကအစားအသောက်စုဦးတီထွင်တဲ့ကုမ္ပဏီတစ်ခုက 3D printer နဲ့ထုတ်လုပ်ပြီးအစင်သစ်ချက်လို့ရတဲ့ငါအသားလွှာမျိုးကိုတီထွင်ဖန်တီးလိုက်ပါတယ်။ဒီလိုကမ္ဘာတော်ကထူးထူးခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ။
ဘူဂေးရီးယားနိုင်ငံမြို့တော်ဆိုဖီယာမှာအော်ထရာမာရသွန်လို့ခေါ်တဲ့ခီးရှေမာရသွန်အပြေးသမားတစ်ယောက်ဟာလူငယ်တွေမူရင်းစေးဆွဲလမ်းမှုပြဿနာဖြတ်တောက်ရမှာကူညီဖို့ရန်ပုံငွေရှာတဲ့အနေနဲ့15ရက်ကြာဖန်ပုံးနဲ့နေပြခဲ့ပါတယ်။ Krasi Gorgiev ဟာဆရာတက်ကြွဖွေရစကားပြောဆိုတဲ့သူလည်းဖြစ်ပရိုက်တာသမားတစ်ယောက်လည်းဖြစ်ပြီးတော့ကမ္ဘာတစ်ဝန်းခီးရှေမာရသွန်ပြိုင်ပွဲအခု30လောက်မှာဝင်ပြန်ခဲ့တဲ့သူဖြစ်ပါတယ်။ဖန်ပုံးနဲ့ဝင်နေပြတဲ့အကြောင်းကတော့သူ့ဘာသာသူစမ်းသက်တဲ့သဘောသူ့ရဲ့ခန္ဓာကိုယ်ကိုရောစိတ်တဲ့ပိုင်းကိုပါစမ်းသက်တဲ့သဘောအနေနဲ့ဝင်နေပြတာဖြစ်ပြီးအသက်18နှစ်အောက်ကလေးငယ်တွေအတွက်ဝိရစီဝါအရက် digital social media နဲ့ဆွမ်းအားဖြင့်အချိုးရီစတဲ့ဆွမ်းလမ်းမှုတွေကိုဖျက်တောက်ဖို့ရပုံငွေရှာပေးဖို့အတွက်လည်းဖြစ်ပါတယ်။ဖန်သားပြင်သုံးဘက်ကာယံချားတဲ့ဒီဖန်ပုံးကိုဆိုဖီယာမျိုးကမျိုးသားရည်ကြီးမှုပြတဲ့ရှိမှချထားတာဖြစ်ပြီးတော့အဲ့ဒီအထဲမှာအပြေးလေးချင်းတဲ့ဆက်နဲ့အိပ်ရာလေးတစ်ခုလည်းပါပါတယ်။ဧပြီလ30ရက်နေ့ကစခဲ့တဲ့ဒီစမ်းသပ်မှုမှာ Grokif ဟာစာအုပ်ကြွေကွန်ပျူတာတွေဖုန်းတွေနဲ့လုံးဝကြည့်တွေ့မှာမဟုတ်ပဲအများပြည်သူတွေကတော့ဒီနေ့ကိုနိုင်ယူဝက်လောက်စကားပြောမှာဖြစ်ပါတယ်။2019ခုနှစ်ဇွန်ကလည်း Grokif ဟာဘူဂေးရီးယားမြောက်မက်ဆီဒိုနီးယားနဲ့အယ်ဘေးနီးယားနိုင်ငံတွေကိုဖျက်သိမ်းပြီးမိုင်ပေါင်း946မိုင်ပြေးခဲ့ပြီးလူတွေဆက်သွယ်ရေးကောင်းမွန်စေဖို့လမ်းတွေပိုကောင်းအောင်ဆောက်ဖို့အစိုးရတွေကိုတိုက်တွန်းခဲ့ပါသေးရဲ့ရှင်။
ဖြစ်ရေးနိုင်ငံကအစားအသောက်စုံဦးတည်ခွင်တဲ့ကုမ္ပဏီတစ်ခုက 3D printer နဲ့ထုတ်လုပ်ပြီးအစင်သစ်ချက်လို့ရတဲ့ငါးအသားလွှာတစ်မျိုးကိုတည်ထွင်လိုက်ပါတယ်။ Israel Stakeholder Food Company နဲ့စင်ကာပူအခြေစိုက် Umami Meat Company တို့ပူးပေါင်းပြီးတလိမ့်ဆန်ကရတဲ့ cell တွေကိုဓာတ်ခွဲကန်းထဲမှာမွေးမြူပြီးဓာတ်ခွဲကန်းထဲမှာပဲထုတ်လုပ်ခဲ့တာပါ။ကြက်သားနဲ့အမဲသားတွေကိုဓာတ်ခွဲကန်းမှာထုတ်လုပ်နေကြပြီးဖြစ်ပေမဲ့လည်းပင်လယ်ဇာတစ်မျိုးဖြစ်တဲ့ငါးလိုမျိုးအသားကိုထုတ်လုပ်တဲ့ကုမ္ပဏီကတော့နည်းနည်းပဲရှိပါတယ်။ Grouper ဆိုတဲ့ငါးကရတဲ့ cell တွေကိုသုံးပြီးထုတ်လုပ်ထားတဲ့ဒီငါးအသားလွှာဟာပင်လယ်ထဲကဖမ်းမိတဲ့ငါးတွေလိုပဲအရသာရှိအောင်ဖန်တီးထားပြီးစင်ကာပူနိုင်ငံမှာနောက်နှစ်မှာစတင်ရောင်းချနိုင်ဖို့မျှော်မှန်းထားပါတယ်။ American နဲ့ Japan နိုင်ငံတွေမှာလည်းရောင်းချခွင့်ရဖို့ခွင့်ပြုချက်ဆောင်ဆိုင်နေပါတယ်။အခုလောလောဆယ်မှာတော့ဓာတ်ခွဲကန်းကထုတ်လုပ်တဲ့ငါးအသားလွှာဟာပုံမှန်ပင်လယ်ဇာတွေထက်ဈေးကြီးနေသေးပြီးငါးအသားလွှာထုတ်လုပ်တဲ့နေရာမှာအပင်ကရတဲ့ပစ္စည်းတွေကိုရောပြီးသုံးနေရပါသေးတယ်။ဒါပေမဲ့လည်းဒီအသားကိုထုတ်လုပ်တဲ့လုပ်ငန်းစဉ်ကပွင့်လင်းမြင်သာမှုရှိသလိုတန်ရှင်းပြီးပရိဇီဝဆေးတွေကနေလုကင်းသလိုသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်မှုနည်းစေတယ်လို့ Stakeholder Food Company အကြီးအကဲကပြောပါတယ်။နောက်အနာဂတ်မှာလည်းငါးအသားလွှာတွေအပြင်မရှိနဲ့တခြားမျိုးတုံးပြောက်ကွယ်တော့မယ့်အန္တရာယ်ရှိနေတဲ့တတ္တဝါအကောင်3မျိုးလောက်ရဲ့အသားတွေကိုလည်းဓာတ်ခွဲကန်းမှာထုတ်လုပ်ဖို့ရှိနေပြီးစားသုံးသူတွေအနေနဲ့ဈေးကိုမကြည့်ပဲအရသာနဲ့သဘာဝပတ်ဝန်းကျင်အပေါ်ချိကိုက်မှုရှိမရှိအပေါ်မှာအခြေခံပြီးဓာတ်ခွဲကန်းအသားကိုရွေးချယ်ဖို့မျှော်လင့်တဲ့အကြောင်းစင်ကာပူအခြေစိုက် Umami Meat Company အကြီးအကဲကပြောပါရယ်ခင်ဗျာ
မိတ်ကင်ပြောစုအနောက်ဗဂျီးနီးယားပြည်နယ်ကဇာအိုကြီးတယောက်ဟာအမိုက်ပုံဖွင့်လိုက်တဲ့အခါဝက်ဝဲအမဲတံခါးထွက်လာတဲ့အတွက်လန့်သွားခဲ့ရပါတယ်။ နီကိုလက်ခိုင်ပညာရေးရုံးကချုပ်ပြန်ခဲ့တဲ့လုံခြုံရေးကင်မရာကဗီဒီယိုမြင်ကွင်းအရာစီလာဘူလာရင်ကျောင်းကကျောင်းအုပ်ကြီး James Smash ဟာအမိတ်ပုံးကိုဖုတ်လိုက်တဲ့အချိန်ဝက်ဝင်ကလည်းထွက်လာပြီးနှစ်ယောက်လုံးလန်သွားခဲ့တာပါ။ဝက်ဝင်ကတစ်ဖက်ကိုပြေးပြီးကျောင်းအုပ်ဆရာကြီးကလည်းတခြားတစ်ဖက်ကိုပြေးသွားပါတယ်။ကန်ကောင်းတာကတော့နှစ်ယောက်လုံးဘာတန်ရမှမရခဲ့ပါဘူးရှင်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့မက်ထရိုပိုလီတန်အမှုပညာပြရတဲ့ Met Gala ပွဲမှာထူးခြားတဲ့အကြောင်းဝတ်စုံတွေအကြောင်းတင်ဆက်ပေးပါမယ်။ Costume Institute ရဲ့နှစ်စဉ်ဖက်ရှင်ပြပွဲဖွင့်ပွဲအနေနဲ့လည်းလုပ်တဲ့ဒီပွဲမှာဒီနှစ်အတွက်ခေါင်းစဉ်ကတော့ Chanel နဲ့ Fendi တို့လိုနာမည်ကျော်အမှတ်တရစိတ်တွေမှာဖန်တီးမှုဒါရိုက်တာအဖြစ်တာဝန်ယူခဲ့တဲ့ German Fashion Designerကာလာဂါဖဲလ်ကိုဂုံပြုတဲ့ဝိစုံတွေဝိစင်ပြီးတက်ရောက်ကြဖို့ဖြစ်ပါတယ်။အဲဒါကြောင့်တရုတ်ဆောင်ဂျာရက်လက်တိုကကာလာဂါဖဲရဲ့အချစ်ဆုံးကြောင်ချူပေးအဖြစ်ကြောင်ဝိစုံကြီးဝိစင်ပြီးတက်ရောက်ခဲ့ပါတယ်။ဒီကြောင်ကြီးဟာမျက်လုံးအပြာရောင်နဲ့အဖြူရောင်အမွှေးပွားကြောင်ကြီးဖြစ်ပြီးမမကြောင်မျိုးနွယ်ဝင်ဖြစ်ပါတယ်။ကြောင်လိုဝိစင်လာသူနောက်တဦးကတော့ American Rap အဆိုတော့ဒိုဂျာကက်ဖြစ်ပါတယ်။သူကလည်းကြောင်ပုံစံအဖြူရောင်ဝတ်စုံကြီးကိုဝတ်ဆင်လာပြီးလက်သေးတွေနဲ့နှာခေါင်းတွေကိုလည်းကြောင်နဲ့တူအောင်ဖန်တီးခဲ့ပါတယ်။အခုလိုဖန်တီးဖို့အတွက်အချိန်တစ်နိုင်ခွဲလောက်ပဲလိုတယ်လို့အဆိုတော်ဒိုဂျာကက်ကပြောပါတယ်။ဒီပွဲကို Fashion Magazine Vogue ကစီစဉ်တာဖြစ်ပြီး1995ခုနှစ်ခေတ်ကနှစ်စဉ်ကျင်းပလာခဲ့တာပါခင်ဗျာ
။ထူးခြားစံပြသတင်းတွေကိုကိုချင်းချမ်းနဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါ။အခုတော့သတင်းကြေညာကိုကိုသားညူကပြောပြပေးပါအောင်မယ
်။ဘင်္ဂလားပင်လယ်အော်ထဲမှာဖြစ်ထွန်းနေတဲ့ဆိုက်ကလုန်းမိုချာအပူပိုင်းမုန်တိုင်းဟာမေလ13ရက်နေ့ညနေပိုင်းနဲ့မေလ14ရက်နေ့နေ့လယ်ပိုင်းအကြားမှာပြင်းထန်တဲ့မုန်တိုင်းတစ်ခုဖြစ်နေမြန်မာကမ်းရိုးတန်းကိုဝေရောက်နိုင်တဲ့ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကမေလ9ရက်နေ့မှာခန့်မှန်းချက်ထုတ်ပါတယ်။ဘင်္ဂလားပင်လယ်အော်အရှိတောင်ပိုင်းမှာဖြစ်ထွန်းနေတဲ့အပူပိုင်းမုန်တိုင်းကြောင့်မေလ8ရက်နေ့မေလ12ရက်နေ့တွေမှာတော့အက်ဒမန်နဲ့နီကိုဘာကျွန်းတွေမှာမိုးသည်ထန်ပြီးတော့အဲ့ဒီအပူပိုင်းမုန်တိုင်းငယ်ဟာမကြခင်မှာဆိုက်ကလုန်းမုန်တိုင်းတစ်ခုဖြစ်အားကောင်းလာနိုင်တယ်ဆိုပြီးတော့အိန္ဒိယမိုးလေဝသဌာနကသတိပေးပါရတယ်။မုန်တိုင်းဟာမြောက်ပိုင်းကိုဥတီနေပြီးတော့မြန်မာနိုင်ငံပဲချမ်းတဲ့မုန်တိုင်းကုန်းတွင်းပိုင်းဝင်ရောက်နိုင်တယ်ဆိုပြီးခန့်မှန်းထားပါရတယ်။ဒါပေမဲ့လေကြောင်းပြောင်းလဲသွားနိုင်တယ်လို့လည်းတွက်ဆထားပါရတယ်။ယူကရိန်းနိုင်ငံဘတ်မုခ်ဒေသအနောက်ချမ်းနဲ့အနောက်မြောက်ပိုင်းဒေသကဒေသနှစ်ခုထက်မနည်းရုရှားတပ်ကသိမ်းပိုက်ယူခဲ့တယ်ဆိုပြီးတော့ရုရှားကဝေးဌာနပြောခဲ့ရသူကတနင်္ဂနွေနေ့ကထုတ်ပြန်ပါတယ်အသေးစိတ်တွေကိုတော့ပြောဆိုတာမရှိသေးပါဘူးရုရှားတပ်တွေဟာလွန်ခဲ့တဲ့24နာရီအတွင်းမှာဒီပင်လယ်နဲ့အပေါ်မှာဖျက်ပြန်နေတဲ့ယူကရိန်းအဝေးဒိန်း drone 22စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းပိုင်နဲ့အတွင်းမှာလည်းနောက်ထပ်10စင်းကိုရုရှားတပ်ကဖျက်ချနိုင်ခဲ့တယ်ဆိုပြီးတော့ရုရှားပြောခဲ့ရသူကဆိုပါတယ်ဒီထုတ်ပြန်ချက်ပေါ်မှာတော့တိကျအတည်ပြုလို့မရသေးပါဘူးစီးရီးယားနိုင်ငံကိုပြန်လက်ခံဖို့ဆိုပြီးတော့ဒီအာရဗ်အဖွဲ့ချုပ်ကအခုတနင်္ဂနွေနေ့မှာသဘောတူဆုံးဖြတ်ပါတယ်အာရဗ်အဖွဲ့ချုပ်ဖွဲ့ဝင်ဖြစ်ကနေပြီးတော့စီးရီးယားကို7နှစ်ကြာရပ်ဆိုင်းထားတာဖြစ်ပြီးတော့အခုနောက်ဆုံးဒီဆုံးဖြတ်ချက်ကြောင့်ဒီတော့တွင်မှာပေကံဖြစ်နေတဲ့စီးရီးယားသမ္မတဘရှာအာဆတ်ကိုနေရာပြန်ပေးလိုက်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်လာနိုင်ပါတယ်ကာတာနိုင်ငံလိုမျိုးအာရဗ်အဖွဲ့ချုပ်တွင်ဩဇာကြီးတဲ့နိုင်ငံချို့ကတော့စီးရီးယားကိုပြန်လက်ခံဖို့ကန့်ကွက်ထားပြီးမြဲအခုတနင်္ဂနွေနေ့အစည်းအဝေးမှာတော့သူရဲ့နိုင်ငံရေးဝန်ကြီးကိုဆွလုတ်ခဲ့တာမျိုးမရှိပါဘူးနောက်တစ်ခုကတော့အမေရိကန်ပြည်ထောင်စုမှာဖရက်ဆူယားကချေယူနိုင်တဲ့ငွေပမာဏအသတ်မှတ်ချက်တူးဝေးဖို့သဘောတူညီချက်မရဘူးဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာစီးပွားရေးအတွက်စီးပွားရေးနဲ့ဘဏ္ဍာရေးဆိုင်ရာကတ်ဆိုးကြီးတရကြုံရနိုင်တယ်ဆိုပြီးတော့အမေရိကန်နိုင်ငံဘဏ္ဍာရေးဝန်ကြီးကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းချင်းချုပ်ကိုကိုသားညူကကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာတွေကတော့ Darius Spin နဲ့ Zeynep Abdulrahman တို့ဖြစ်ပါလေ။ VOA ရဲ့ American တန်ရဲ့မနက်6နာရီကနေ9နာရီထိအစည်းအဝေးကိုလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သန်းပါ။
This program has come to you from the Voice of America, Washington.